ကဲယနေ့ညကျင်းပပြုလုပ်တဲ့ဓမ္မပူဇာသဘင်ပွဲစတင်ကြစို့အလုံးသောပရိသတ်တွေလေးပဲအာယုံတစ်ပါးစိတ်မသွားအောင်ကြိုးစားပြီးတော့ကျင့်လို့တဲ့စိတ်မှတ်သားလို့တဲ့စိတ်ဒီစိတ်လေးတွေကိုခြေခံပြီးတော့ဓမ္မကိုချစ်မြတ်လို့တဲ့စိတ်နဲ့နာယူပါဘုန်းကြီးလေးပဲတဏှာဤခန့်ဟောကြားပေးပါနားလည်အောင်လေဟောပေးပါယနေ့သာသနာတော်နှစ်2559ခုကောဇာတက္ကရာ1389ခုနှစ်တဘူရဲလာဆန်23ရက်ခရစ်နှစ်2016ခုနှစ်ဖေဖော်ဝါရီလ21ရက်တနင်္ဂနွေနေ့ည7:00မိနစ်20အချိန်ခန့်မှာမန္တလေးတိုင်းဒေသကြီးမြင်းကြံမြို့ကြိုက်ထီအိုကျောင်းတွင်မှကျင်းပပြုလုပ်တဲ့ဓမ္မသဘင်ပွဲတနည်းအားဖြင့်ဓမ္မဒါနတရားလှူဝဲဖြစ်ပါတယ်။ဘာဝကျောင်းခန္ဓာလဲဆိုတော့မိမိတို့ရဲ့ယေရှုရှင်ကြိုက်ထီအိုကျောင်းဆရာတော်ဖျားဗဒ္ဒန္တစနိန္ဒမထေမြတ်ရဲ့တတ်တော်80ပြည့်အကျိုးဓမ္မသဘင်ဖြစ်ပါတယ်တတော်80ပြည့်ကိုတပည့်များတန်ဃာတော်များကဦးစီးဦးဆောင်ပြုပြီးတော့တရားရကမှန်များကပူဇော်ကြတယ်အဲ့ဒီတတော်80ပြည့်အကျိုးဝိဇာတမင်္ဂလာကိုကြောင်းပြုပြီးတော့အလုံးသောဓမ္မမိတ်ဆွေများကိုယနေ့ညဓမ္မဒါနတရားလူကိုပေးလူတယ်ဒီတော့ဒီနေ့ညတရားလူပေးလူတဲ့ပွဲမှာဘုန်းကြီးနေနဲ့ဗာတရားဟောပေးမလဲဆိုတော့ဘုန်းကြီးက Seven Day News ဂျာနယ်ထဲမှာပါတဲ့စာရေးဆရာမောင်သားချူရေးထားတဲ့ဆောင်းပါးတစ်ပုဒ်ကိုပဲပြန်လည်ပြီးတော့ဓမ္မအမြင်နဲ့ရှုမြင်သုံးသပ်ပြီးတော့အဲ့ဒီဆောင်းပါးကောင်းစီနဲ့ပဲတရားနာမည်ပေးမယ်ဒီတော့တရားနာမည်ကနှလုံးသားကိုစပွဲမခင်းကြီးတရားနာမည်ကပါတဲ့လေနှလုံးသားကိုစပွဲမခင်းကြီးဆိုတဲ့ဒီဆောင်းပါးနာမည်ကိုပဲတရားကောင်းစီတက်လိုက်ပါမယ်ဘုန်းကြီးနေနေရတော့ဓမ္မအမြင်ဘက်ကရှုမြင်သုံးသပ်ပြီးတော့အလုံးလိုက်နာကျင့်သုံးနိုင်အောင်ဟောပေးမယ်ဘုန်းကြီးတို့လူကြီးလူကောင်းဆိုတာကသူတစ်ပါးမျက်နှူတဲ့သူတစ်ပါးတန်ဖိုးထားတဲ့အရာကိုအလေးကရုပြုတတ်ရတယ်ဒါမှလူကြီးလူကောင်းဖြစ်တာအဲ့တော့ပြောင်းပြန်ပြန်လိုက်သူတစ်ပါးလေးစားတဲ့သူတစ်ပါးတန်ဖိုးထားတဲ့သူတစ်ပါးမျက်နှူတဲ့အရာကိုပစ္စလကပြောတယ်ပစ္စလကလှုပ်တယ်ဒါဆိုရင်လူကြီးလူကောင်းမဆန်တော့အောက်တန်းကျတဲ့စိတ်တဲ့ပိုင်းရှင်ဒါမျိုးဖြစ်သွားနိုင်စိတ်ဓာတ်ကြီးမြင့်လေးလေးလူသားတယောက်ရဲ့စိတ်ခံစားမှုကိုပို့ပြီးတော့နားလည်လေးလေးတဲ့ခုလည်းပဲဘုန်းကြီးတို့ငယ်ဆရာဖြစ်တဲ့ဂျေဇူးရှင်ကြက်ထီယိုကျောင်းဆရာတော်ဗဒ္ဒန္တဇနိန္ဒမဟာထေမြတ်ရဲ့တတ်တော်80ပြည့်အကျိုးကာလကိုတပည့်များကစုပေါင်းပြီးတော့တန်ဃာတော်တွေရောတက္ကရာကမာတွေရောစုပေါင်းပြီးတော့ပူဇော်ကြတဲ့ပွဲမှာဘုန်းကြီးကမိမိတို့ဆရာသမားဖြစ်စေခြင်းနဲ့မှန်ကန်တဲ့ဆန္ဒမှန်ကန်တဲ့မြတ်လို့တဲ့အရာဒါတွေကိုလစ်လျူရှုပြီးတော့မတိဟန်ဆောင်ပြီးတော့ဆရာတော်မြတ်လို့တဲ့တန်ဖိုးထားတဲ့မှန်ကန်တဲ့အရာတွေကိုတပည့်တွေကလိုက်နာကျင့်သုံးမှပူဇော်ရာရောက်တယ်အကယ်၍များတပည့်တွေကဆရာသမားရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့ဆရာသမားမြင်လို့တဲ့တန်ဖိုးထားတဲ့မှန်ကန်တဲ့တရားဓမ္မတွေကိုလစ်လျူရှုပြီးတော့ပစ္စလက်ကလောက်ကြမယ်ဆိုရင်ဒါဟာဆရာသမားရဲ့နှလုံးသားကိုစပွဲခင်းရာရောက်တယ်ဒီလိုအဓိပ္ပာယ်မျိုးနဲ့နှလုံးသားကိုစပွဲမခင်းကြီးတရားနာမည်ပါတဲ့လေကဲအလုံးလိုက်ဆိုလိုက်ဘုန်းကြီးကဗျာတန်ပေါက်လေးစီထားတယ်ရှင်လူအမြအလေးထားလေးစားမြေနိုးတင့်ပေသည် ရှင်လူအမြာအလေးထားလေးစားမြတ်လို့သင်ပေသည်မလေးမစားပြုမူညာမသားထိုသူယုံညံ့သည်မလေးမစားပြုမူညာမသားထိုသူယုံညံ့သည်နှလုံးသားဆိုဇပွဲကိုခင်းပုံခင်းဤတူလာသည်နှလုံးသားဆိုဇပွဲကိုခင်းပုံခင်းဤတူလာသည်အဲ့တော့လူကြီးလူကောင်းရဲ့သဘောလူကြီးလူကောင်းရဲ့စိတ်ထားဆိုတာကသူတစ်ပါးတန်ဖိုးထားတဲ့သူတစ်ပါးမျက်နိုးတဲ့အရာကိုအလေးကရုပြုတတ်ရတယ်ဒီတော့မိမိတို့တပည့်သံဃာတွေတက္ကရာကမတွေအနေနဲ့လူကြီးလူကောင်းစိတ်သက်ရှိပါတယ်ဆိုရင်မိမိတို့ရဲ့ဆရာသမားမျက်နိုးထားတဲ့တန်ဖိုးထားတဲ့မျက်နိုးတဲ့မှန်ကန်တဲ့အရာတွေကိုလိုက်နာကျင့်သုံးရမယ်ကဲ၍ဆရာသမားတန်ဖိုးထားတဲ့မျက်နှိုးတဲ့မှန်ကန်တဲ့ຢာတွေကိုဆန့်ကျင်ဘက်ပြုပြီးတော့ပစ္စလကလုံးမိတယ်ဆိုရင်ဒါဆရာသမားရဲ့နှလုံးသားကိုဘာခင်းလို့ရရောက်တယ်ဇပွဲခင်းလို့ရရောက်တယ်ပူဇော်ခြင်းလားစော်ကားခြင်းလားဒါမျိုးလေးတွေဖြစ်သွားတတ်တယ်ဒါကြောင့်ဘုန်းကြီးကနှလုံးသားကိုဇပွဲမခင်းကြည်ဒီဆောင်ပါကောင်းစည်းကိုပဲယူပြီးတော့တရားနာမယ်ပေးလိုက်တယ်။ပြီးရင်ဘုန်းကြီးရဲ့ဓမ္မမြင်ဘက်ကရှုမြင်သုံးသပ်ပြီးတော့နည်းနည်းလေးနားလည်အောင်ပြောပြပေးမယ်။အဲ့တော့စာရေးဆရာကဒီဆောင်ပါကိုဘာဖြစ်လို့ရေးခဲ့တယ်လဲ။ဒါနဲ့ပတ်သက်ပြီးတော့ပြောပြမယ်ဆိုရင်ဘုန်းကြီးတို့2015ခုနှစ်ဒီဇင်ဘာလနှစ်ကုန်ကနီးလောက်မှာစင်ကာပူနိုင်ငံမှာရှိနေတဲ့ဣစရေတန်ယုံကဧကံပွဲတပွဲကျင်းပခဲ့တယ်။အဲ့တော့ဣစရေတန်ယုံကစင်ကာပူနိုင်ငံမှာရှိနေတဲ့ဣစရေတန်ယုံကဧကံပွဲတပွဲကျင်းပတော့ဣစရေတန်ယုံအမှုတန်းငယ်တယောက်ကစင်ကာပူနိုင်ငံသူနိုင်ငံသားတွေတိတ်ပြီးတော့အလေးထားမျက်နှိုးတန်ဖိုးထားတဲ့နိုင်ငံတော်အလံကိုဣစရေတန်ယုံကအမှုတန်းငယ်တယောက်ကဇပွဲခင်းလုံးမိတယ်တဲ့ဒီတော့ဣစရေတန်ယုံနဲ့သင်္ကာပူတန်ယုံရဲ့အကြာဣစရေနိုင်ငံနဲ့သင်္ကာပူနိုင်ငံရဲ့အကြာကံကွက်တန်နေတောင်ပန်တန်နေပွက်လို့ညံသွားခဲ့တယ်ဒီတော့နိုင်ငံတော်လန်ဆိုတာကနိုင်ငံသူနိုင်ငံသားတွေတိတ်ပြီးတော့တန်ဖိုးထားတယ်လေးစားတယ်မျက်နှိုးတယ်ဘုန်းကြီးတို့ငငယ်ရရုပ်ရှင်ကြည့်တယ်ရုပ်ရှင်ကြည့်တဲ့အခါမှာနိုင်ငံတော်လန်ထွက်ပြီးဆိုရင်အားလုံးဘာလုပ်ကြရလဲအလေးပြုရတယ်တဲ့ဒီတော့တန်ဖိုးမထားကြဘူးလားထားကြလားအဲ့တော့ဣစရေတန်ယုံကဝန်တန်းငယ်တယောက်ကအဲ့ဒီလိုစင်ကာပူနိုင်ငံသူနိုင်ငံသားတွေတန်ဖိုးထားလေးစားမျက်နှိုးတဲ့သူတို့ရဲ့နိုင်ငံတော်အလံကိုဇပွဲခင်းသွားပြီးတော့လုံမိတယ်တေချာစိတ်စည်နာဇိုးနဲ့လှုပ်သလားအမတ်တမဲ့ပဲလှုပ်သလားဒါကတော့သူမပဲသိမယ်။တန်ယုံနေယုံရဲ့အကြာနိုင်ငံနိုင်ငံရဲ့အကြာကံကွက်တန်နီတောင်းမန်တန်နီပွက်လို့ညံသွားခဲ့ဒါကိုအကြောင်းပြုပြီးတော့နှလုံးသားကိုဇပွဲမခင်းကြီးဒီလိုလေဘုန်းကြီးတို့ဒီဆောင်ပါလီဖြစ်ပေါ်လာခဲ့တယ်ဒီတော့ဘုန်းကြီးတို့လူကြီးလူကောင်းဆိုတာကသူတစ်ပါးတန်ဖိုးထားမျက်နှိုးဓာရီကိုတန်ဖိုးထားရမာလာပစ္စလက်ခတ်လောက်ရမာလာတန်ဖိုးထားရတယ်ဥပမာအဖြစ်ဒီတရားကိုဘုန်းကြီးတို့ပြောရရင်နှလုံးသားကိုဇပွဲမခင်ကြီးဆိုတာသူပေးတဲ့နာမည်ဘုန်းကြီးတို့အနေနဲ့စိတ်ကြိုက်ပေးပါဆိုရင်ဘာဖြစ်လဲဆိုတော့ကဗတ်ငြိမ်းချမ်းရေးတရားဘလို့နာမည်ပေးရင်ရလဲဒါလေးကိုရှင်းပြပေးမယ်အဲ့တော့ကဗတ်ငြိမ်းချမ်းရေးဆိုတာအိမ်တော်စုတစုစီကနေစပြီးတော့ငြိမ်းချမ်းမှရွာတရွာရက်ွက်တစ်ခုငြိမ်းချမ်းပဲရွာတွေရက်ွက်တွေငြိမ်းချမ်းမှမြို့နယ်တိုင်းစသည်ဖြင့်ငြိမ်းချမ်းပဲပြီးမှနိုင်ငံတော်ငြိမ်းချမ်းပဲနိုင်ငံတော်တွေအသီးအသီးငြိမ်းချမ်းမှကဗတ်ကြီးငြိမ်းချမ်းပဲဒီတော့က ခုနကနှလုံးသားကိုဇပွဲမခင်းကြီးဒီပြည်ထံမှာဆန်တဲ့သဘောတရားလေးကိုလက်တွေ့လိုက်နာကျင့်သုံးရင်ကဗ္ဗငြင်းချမ်းရေးတိရောက်သွားနိုင်တယ်တနည်းအားဖြင့်ကိုယ်တွင်မှတောက်လောင်နေတဲ့လောဘဒေါသမီးတွေငြိမ့်ပြီးတော့နိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုသွားနိုင်တယ်အဲ့လောက်ထိအကျိုးအနိသင်ရှိတယ်ဒါလေးကိုဘုန်းကြီးနည်းနည်းရှင်းပြဘုန်းကြီးတို့လောကီလူသားတွေအိမ်တော်ပြုကြတယ်ဆိုတာဓမ္မတာသဘောပဲအိမ်တော်ပြုပြီဆိုရင်လင်းနေမရရှားနေသွားဒီလိုဆိုရိုးလေးမရှိဘူးလားရှိလားအဲ့တော့တနေ့နေ့တစ်ချိန်ချိန်မှာအခံမတင်တာတွေဖြစ်ပေါ်တတ်တဲ့အခါမှာဘုန်းကြီးတို့ခင်ပွန်းဖြစ်တဲ့လူကဇနီးဖြစ်တဲ့သူကိုကိုကနိုင်တယ်အင်အားရှိတယ်ဆိုပြီးတော့သပင်ဆွဲပါချာရလို့ဒါမျိုးလေးတွေမပြောတတ်ဘူးလားပြောတတ်လားအဲ့တော့ဒီလိုပြောလဲပြောတတ်ကြတယ်လုံလဲလုံတတ်ကြတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေမြန်မာလူမျိုးတွေကကိုယ့်ရဲ့ဆံပင်တန်ဖိုးမထားဘူးလားတန်ဖိုးထားလားကိုယ့်ရဲ့ပါပြင်မမြတ်နိုးဘူးလားမြတ်နိုးကြလားအဲ့တော့ဇနီးတဲ့တန်ဖိုးထားမြတ်နိုးတဲ့ဆံပင်ပါဝုထိကိုင်းပြီးတော့သပင်ဆွဲပါချာရလို့ဒါမျိုးတွေပြောလာပြီးလှုပ်လာပြီးဆိုရင်ဒီအိမ်တော်ကြီးဟာငြိမ်းချမ်းမလားစူပြန်းမလားငြိမ်းချမ်းရရနိုင်ပါမလားတခါခင်ပွန်းတဲ့ဟူဇနီးတဲ့ကအာမတန်လူမန်လျှော်ပြီးတော့ငြိမ်ငြိမ်လေးနေလိုက်တယ်ငြိမ်ငြိမ်လေးနေပေမဲ့လို့အာမတန်ညင်စဲလာပြီးပြောဆိုလာပြီးဆိုတော့သူကလည်းပဲသူနိုင်ရနဲ့လူသားလုံးတန်ဖိုးထားတဲ့ခင်ပွန်းတဲ့လည်းပဲတန်ဖိုးထားတဲ့မိခင်နဲ့ထိခိုက်ပြီးတော့မိခင်ကိုထိခိုက်ပြီးတော့ပြောဆိုဆဲရည်တယ်။ဘုန်းကြီးတို့လူသားတိုင်းလူသားတိုင်းဟာမိခင်ကိုတန်ဖိုးမထားကြဘူးလားတန်ဖိုးထားလား။အဲ့တော့ခင်ပွန်းတဲ့တန်ဖိုးထားတဲ့လူသားတိုင်းလူသားတိုင်းမျက်နှာတန်ဖိုးထားတဲ့မိခင်နဲ့ဆဲရည်တိုင်းထွားပြီးဆိုရင်ဒီအိမ်တော်ကြီးကငြိမ်းချမ်းမှုနဲ့ဝေးမလားနီးမလားဝေးသွားမယ်။အဲ့တော့ငြိမ်းချမ်းရေးဘယ်တော့မှမရနိုင်အကယ်၍ဘုန်းကြီးတို့ခင်ပွန်းတဲ့ရလည်းပဲကိုကအင်အားရှိနေပြီမဲ့ဇနီးတဲ့တန်ဖိုးထားတဲ့လူသားတိုင်းလူသားတိုင်းတန်ဖိုးထားမျက်နှာတဲ့ဆံပင်ပါပြင်ဒါတွေကိုရိုက်လျားလို့ဘာဖြစ်လျားလို့ဒီလိုမပြောဘဲနဲ့တန်ဖိုးထားလေးစားပြီးတော့နေတယ်နောက်ပြီးတော့ဇနီးတဲ့ရလည်းပဲခင်ပွန်းတဲ့တန်ဖိုးထားမျက်နှာတဲ့မိခင်ကိုထိခိုက်ပုတ်ခတ်ပြီးတော့မပြောဆိုဘူးဖြစ်နိုင်လို့ရှိရင်ကိုရဒေါသကြောင့်သူတစ်ပါးနှစ်သက်မြင်လို့တဲ့ຢာကိုပုတ်ခတ်ပြီးတော့မပြောဆိုဘူးဆိုရင်ဒါတွေဟာဒီအိမ်တော်ကြီးကငြိမ်းချမ်းမှုမရနိုင်ဘူးလားရနိုင်လားရနိုင်တယ်အဲ့တော့တဲ့အိမ်တော်ကြီးတဲ့အိမ်တော်ကြီးငြိမ်းချမ်းပြီးဆိုရင်ရဲရွာတွေမျိုးနယ်တွေမငြိမ်းချမ်းနိုင်ဘူးလားငြိမ်းချမ်းနိုင်လားမျိုးနယ်တွေငြိမ်းချမ်းပြီဆိုရင်နောက်ဆုံးမှာပေါင်းစုထားတဲ့နိုင်ငံတော်မငြိမ်းချမ်းနိုင်ဘူးလားငြိမ်းချမ်းနိုင်လားနိုင်ငံနေနိုင်ငံနေအတီးတီငြိမ်းချမ်းပြီဆိုရင်ကဗ္ဗငြိမ်းချမ်းရေမရနိုင်ဘူးလားရနိုင်လားဒီလိုသူတစ်ပါးတန်ဖိုးထားမျက်နှိုးတဲ့အရာကိုကိုယ်ကလည်းပဲတန်ဖိုးထားမျက်နှိုးတယ်ဆိုရင်ဘုန်းကြီးတို့ကိုယ်တန်တန်မှာရှိနေတဲ့လောဘဒေါသတွေလည်းပဲနည်းပြီးတော့နောက်ဆုံးငြိမ်းရေသွားရင်နိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုနိုင်တယ်ဒါကြောင့်ဘုန်းကြီးတို့နှလုံးသားကိုယ်စပွဲမခင်ကြီးဒီတရားဟာတကယ်လိုက်နာကျင့်သုံးရင်မိသားစုတစုစီရဲ့အိမ်တော်မူငြိမ်းချမ်းရေးကနေပြီးတော့ကဗ္ဗငြိမ်းချမ်းရေးကိုယ်တွင်ကိလေသာငြိမ်းချမ်းရေးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြု၍အာလုံးထိဖြစ်သွားနိုင်လေ။ကဲအာလုံးပြန်ဆိုလိုက်ရှင်လူအမြအလေးထားလေးစားမျက်နှာသင်ပေသည်မလေးမစားပြုမူညာမတာထူသူယုံညံ့သည်နှလုံးသားဆုံးသပွဲကိုခင်ပုံခင်ဤတူလာသည်အဲ့တော့သူတစ်ပါးတန်ဖိုးထားမျက်နှိုးတဲ့အရာကိုကိုယ့်ရဲ့တန်တရမဖြစ်ဘူးဆိုရင်လေးစားတန်ဖိုးထားရမလားပစ္စလကလုံးရမလားအရာပါငြိမ်းချမ်းရေးတရားကဗ္ဗငြိမ်းချမ်းရေးတရားဘာတရားလဲတတိမထားတဲ့ဘုရားတတိထားတဲ့လားဘုန်းကြီးတို့နမူနာထုတ်ပြတာလေးကိုပြောရရင်ဘုန်းကြီးတို့ဖေဖော်ဝါရီ23ရက်ဘုသူ့ရဲ့မွေးနေ့လေ ပိုကျုံအောင်ဆန်းရဲ့မွေးနေ့အဲ့တော့ပိုကျုံဟာဘလူပုဂ္ဂိုလ်မျိုးလဲသဘောထားကြီးမြတ်တဲ့ပုဂ္ဂိုလ်လားအောက်တန်းကြတဲ့ပုဂ္ဂိုလ်လားဆိုတာသေချာစဉ်းစားကြည့်ရင်ဘုန်းကြီးတို့ဘာသွားတွေ့ရမလဲဆိုတော့ပိုကျုံကချင်ပြည်နယ်ရောက်သွားတော့ကချင်မျိုးသားတွေကချင်တိုင်းရင်းသူတိုင်းရင်းသားတွေမျက်နှိုးတံပိုးထားတဲ့ကချင်ဝတ်စုံလေးကိုဝတ်တဲ့ဓက်ပုံတွေ့ဘူးလားမတွေ့ဘူးလားအဲ့တော့ကချင်မျိုးသားဝတ်စုံကိုဝတ်ပြီးတော့ကချင်မျိုးသားတွေနဲ့ကချင်တိုင်းရင်းသူတွေနဲ့ဓက်ပုံရိုက်တယ်ပြီးရင်ကချင်မျိုးသားတွေမျက်နှိုးတံပိုးထားတဲ့ကချင်စားစားကိုလက်စုံစားတယ်ဒီတော့ဘုန်းကြီးတို့တွေကချင်လူမျိုးတွေဘက်ကနေပြီးတော့ခံစားကြည့်လိုက်ကချင်လူမျိုးတွေမိမိတို့လေးစားတဲ့မိမိတို့တံပိုးထားတဲ့မိမိတို့မျက်နှိုးတဲ့ဗိုလ်ချုပ်အောင်ဆန်းလူပုဂ္ဂိုလ်မျိုးကကိုယ့်ရဲ့မျိုးသားဝစုံကိုမျက်နှိုးဝတ်တယ်ဆိုတော့စိတ်ချမ်းမြေ့မလားစိတ်ဆင်းရဲမလားစိတ်ချမ်းမြေ့ပဲဘာဖြစ်လို့လဲဆိုတော့ကိုယ်တံပိုးထားတဲ့ကိုယ်မျက်နှိုးတဲ့ຢာကိုဘသူကတံပိုးထားမျက်နှိုးလို့လဲဗိုလ်ချုပ်ကတံပိုးထားမျက်နှိုးလို့ဒါကြောင့်ဘုန်းကြီးတို့တတိထားเสียကောင်းနေနောက်ပြီးတော့ပိုကျော်အောင်ဆန်းကချင်တိုင်းရင်သားတွေနဲ့ထမင်းလက်ဆုံးစားတဲ့ကချင်တိုင်းရင်သားတွေဘက်ကကြည်လိုက်အင်မတန်မှမြင့်မြတ်တဲ့သူတို့လေးစားတဲ့ပိုကျော်အောင်ဆန်းကသူတို့ရဲ့စားစားကိုနှစ်ချိုက်စွာလက်ဆုံးစားတယ်ဆိုတော့ဒါဟာပိုကျော်ရဲ့စိတ်တဲ့ဟာလူကြီးလူကောင်းစိတ်တဲ့လားအောက်တန်းကြတဲ့စိတ်တဲ့လားလူကြီးလူကောင်းစိတ်တဲ့လူကြီးလူကောင်းဆိုတာကသူတစ်ပါးတံပိုးထားတဲ့သူတစ်ပါးမျက်နှိုးတဲ့အရာကိုမိမိတို့ကအလေးကရုပြုတတ်ရတယ်ဒါမှလူကြီးလူကောင်းဖြစ်တာလူကြီးလူကောင်းစိတ်တဲ့ကိုပိုင်ဆိုင်တာဒီလိုမှမဟုတ်ဘဲနဲ့သူတစ်ပါးတံပိုးထားတဲ့သူတစ်ပါးမျက်နှိုးတဲ့အရာကိုပစ္စလကလှုပ်တယ်အောက်တန်းကြတဲ့စိတ်တဲ့ပိုင်ရှင်ဖြစ်သွားတတ်တယ်ဒါကြောင့်ဘုန်းကြီးတို့နှလုံးသားကိုဇပွဲမခင်ကြီးဘိုးချုပ်လန်းစဉ်ပြောလို့မရဘူးလားရလားဘသူရဲ့လမ်းစဉ်လဲအဲ့တော့ဘိုလ်ချုပ်မွေးနေ့ဒီမှာဘုန်းကြီးတို့တနိုင်ငံလုံးပဲပြုံးနဲ့နံပြမကြွေးကြဘူးလားကြွေးကြလားဒါဟာကောင်းတော့ကောင်းပါတယ်ဒါပေမဲ့လို့အနှစ်သာရပြေးွားတဲ့ကောင်းနီးဒီလိုတော့ပြောလို့မရအဲ့တော့ပဲပြုံးနဲ့နံပြကြွေးယုံနဲ့ပဲပြုံးနဲ့နံပြစာယုံနဲ့နိုင်ငံတော်ကြီးတိုးတက်နိုင်မလားမတိုးတက်နိုင်ဘူးဘိုလ်ချုပ်ဘလို့ကျင့်သုံးခဲ့တယ်လဲဘိုးချုပ်ဘလို့စိတ်နေစိတ်ထားရှိခဲ့တယ်လေဒီကျင့်စဉ်လေးတွေကိုလိုက်နာကျင့်သုံးမှဘိုးချုပ်ကနှလုံးသားကိုစပွဲခင်းတတ်သလားမခင်းတတ်ဘူးလားမခင်းတတ်ဘူးဒီပဲမိမိတို့လည်းပဲသူတစ်ပါးမျက်နှာတံပိုးထားတဲ့ຢာကိုပုတ်ခတ်ရမလားလေးစားရမလားဒါဘသူရဲ့လမ်းစဉ်ဘိုးချုပ်ရဲ့လမ်းစဉ်ဒါကြောင့်ဘိုးချုပ်ဘလို့ကျင့်သုံးသွားတယ်လေဘိုးချုပ်ရဲ့စိတ်နေစိတ်ထားဘလို့ရှိတယ်လဲလို့ဘုန်းကြီးတို့ဒီလိုလေးတွေလိုက်နာကျင့်သုံးမှနိုင်ငံတော်လည်းပဲတိုးတက်မယ်မိမိတို့လည်းပဲပါရမီကုသိုလ်တွေပြည့်ဝနိုင်တယ်တခါတည်းရင်ဘုန်းကြီးကမနစ်ကဘိုးချုပ်ရာပြည်ပွဲမှာပြောเสียရှိတာလေးတွေပြောရတော့ဒါလေးတွေထည့်ပြောမိတယ်ဘုန်းကြီးကပဲပြုံးနဲ့နံပြားဝေတာကိုကဲရတာရှုံကြတာမဟုတ်ဘူးဒါလောက်ကလေးနဲ့နိုင်ငံတော်တိုးတက်သွားမှာမဟုတ်ဘူးဘိုးချုပ်များတတ်ရှိထင်ရှားရှိနေခဲ့ရဲ့ပဲပြုံးတဲ့နံပြားဝေတဲ့လူစားတဲ့လူနဲ့သူ့ရဲ့စိတ်နေစိတ်ထားလေးတွေကိုအတူလိုက်ပြီးတော့ကျင့်သုံးတဲ့ပုဂ္ဂိုလ်ကိုဘယ်သူကိုမျက်နှိုးမလဲဒါလေးတွေကဘုန်းကြီးတို့မသိတာဘူးလားသိတာသလားသိတာတယ်ဒါကြောင့်ဒါတွေဟာသူတစ်ပါးနှလုံးသားကိုဇပွဲမခင်ဖို့အရေးမကြီးဘူးလားရေးကြီးလားနောက်တစ်ခါဘုန်းကြီးတို့အမေရိကန်သမတနာမည်ကဘယ်သူတဲ့လဲခုလက်ရှိအိုဘားမာအဲ့တော့ဥပမာမြန်မာနိုင်ငံလာခြင်းတုန်းကရွှေတဂုံကိုသွားပြီးတော့ဖူးတယ်ရွှေတဂုံမှာသွားပြီးတော့ဖရာရေတက်ပဲတယ်ဒီတဲ့ပုံလေးတွေဂျာနေတွေထဲမှာစက်တရင်စာတွေထဲမှာပြန်လို့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့မြန်မာနိုင်ငံနိုင်ငံသားတွေဥပမာအမေရိကန်သမ္မတဗုဒ္ဓဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်တယောက်ကဖရာရေတက်ပဲနေတယ်ဆိုတော့ဒီတဲ့ပုံလေးတွေဗုဒ္ဓဘာသာဝင်တွေမြင်ခွင့်ရရင်ကြည်နူးမလားစိတ်ဆင်းရဲမလားနောက်ထေရဝါဒနိုင်ငံတွေဖြစ်တဲ့ထိုင်းနိုင်ငံတီတီလင်္ကာနိုင်ငံလာအိုနိုင်ငံကမ္ဘောဒီးယားနိုင်ငံချာမာယာနာတွေဖြစ်တဲ့ဂျပန်တရုတ်တောင်ကိုရီးယားစတဲ့နိုင်ငံသူနိုင်ငံသားတွေမိမိတို့ကဗုဒ္ဓဘာသာဝင်ဖြစ်နေလေတော့ တမတာဩဘာမှာဖရာရေးသက်ပေးနေတဲ့ပုံကိုမြင်ရရင်စိတ်ချမ်းသာမလားစိတ်ဆင်းရဲမလားဘာဖြစ်လို့လဲဆိုတော့တမတာဩဘာမှာကဗုဒ္ဓဘာသာဝင်နိုင်ငံရောက်တော့ဗုဒ္ဓဘာသာဝင်ဒီမြေနိုးတဲ့အသက်ထက်တန်ဖိုးထားတဲ့ရွှေတေကုန်စီဒီကိုသွားခဲ့တယ်ပြီးတော့ရေးသက်ပေးခဲ့တယ်ဒီအလုပ်တွေကိုလုပ်လိုက်တဲ့အတွက်တမတာဩဘာမှာဒီချက်လေးတစ်ချက်ကိုထောက်ကြည့်ရင်လူကြီးလူကောင်းစိတ်သက်ပိုင်ရှင်လားအောက်တန်းကြတဲ့စိတ်သက်ပိုင်ရှင်လားဒီလိုသုံးသက်လို့ရတယ်ကဲဆိုလိုက်ရှင်လူအမြာအလေးထားလေးစားမြတ်လို့သင်ပေသည်မလေးမစားယူမူညာမသာထူသူယုံညံ့သည်နှလုံးသားဆုံးသပွဲကိုခင်းပုံခင်းဤတူလာသည်ဒါကသူတစ်ပါးတန်ဖိုးထားတဲ့သူတစ်ပါးမြင်လို့တဲ့အရာကိုတန်ဖိုးထားလေးစားတတ်တဲ့ပုဂ္ဂိုလ်တွေဟာသူတစ်ပါးကိုသူတစ်ပါးရဲ့နှလုံးသားကိုသပွဲခင်းတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလေးစားတန်ဖိုးထားတဲ့ပုဂ္ဂိုလ်တွေဒါဘုကျုပ်အောင်ဆန်းရဲ့လမ်းစဉ်တမတာဥပမာစတဲ့လူကြီးလူကောင်းတွေရဲ့လမ်းစဉ်ဒီလိုပြောရင်ရတယ်။ဘုန်းကြီးတို့အိနေချင်းနိုင်ငံတခုမှာပွက်လွန်ညံသွားတဲ့ပြဿနာတခုဖြစ်ခဲ့ဘူးတဲ့။ဘာလဲဆိုတော့ကုမ္ပဏီတခုကဘီယာဘူးထုတ်တဲ့အခါမှာဖျားရှင်ရဲ့ရုပ်ပွားတော်ပုံတစ်စိမ့်နဲ့ဘီယာဘူးထုတ်တယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေစိတ်ချမ်းသာမလားစိတ်ဆင်းရဲမလားစိတ်ဆင်းရဲမယ်။အဲ့တော့အဲ့ဒီဘူယာဘူးထုတ်တဲ့ကုမ္ပဏီပိုင်ရှင်တွေအဲ့ဒီပုံကိုယ်တွေရဲ့နှလုံးသားအလေးပဲအင်မတန်မှအောက်တန်းကြတယ်ဒီလိုပြောရင်ရတယ်ဗုဒ္ဓဘာသာဝင်အားလုံးရဲ့နှလုံးသားကိုဘာခင်းလို့ရာရောက်တယ်စပွဲခင်းလို့ရာရောက်တယ်ဒါကြောင့်အဲ့ဒီလိုဘုရားရှင်ရဲ့ရုပ်ပွားတော်တစ်စိမ့်နဲ့ဘီယာဘူးထုတ်တဲ့ကုမ္ပဏီဒီပုံကိုယ်တွေဟာစီမံတဲ့ပုံကိုယ်တွေဟာလူကြီးလူကောင်းစိတ်တက်လားအောက်တန်းကြတဲ့စိတ်တက်လားအောက်တန်းကြတဲ့စိတ်တဲ့မှာတိတ်ပြီးတော့ယုံမာတဲ့အောက်တန်းကြတဲ့စိတ်တဲ့ပိုင်ရှင်နေဗုဒ္ဓဘာသာဝင်အားလုံးရဲ့နှလုံးသားကိုဇပွဲခင်းလို့ရရောက်တယ်။ဘာခင်းလို့ရရောက်လဲ။တတိမထားတင်မလားတတိထားတင်လား။တခါဘုန်းကြီးတို့မြန်မာနိုင်ငံမှာမကြခင်တော့နှစ်ကကဘာလက်ခီးသွားတယောက်ကိုချက်ချင်းမြန်မာနိုင်ငံကနှင်ထုတ်ခဲ့ဘူးတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီခီးသွွားတယောက်ကနိုင်ငံသားတယောက်ကသူ့ရဲ့ခြေသလုံးမှာဗုဒ္ဓရုပ်ပွားပေါ်တော်ပုံကိုဆေးမင်ကြောင်ထိုးထားခဲ့တယ်။သူ့ရဲ့ခြေသလုံးမှာဗုဒ္ဓရုပ်ပွားတော်ကိုဗာထိုးထားခဲ့လေ။ဒီတော့မြန်မာနိုင်ငံချက်ချင်းပြည်နယ်တန်ပေးခဲ့ဘူးတဲ့။အဲ့တော့ဒီပုဂ္ဂိုလ်ရဲ့နှလုံးသားဟာအောက်တန်းမကြဘူးလား။အောက်တန်းကြလား။ဗုဒ္ဓဘာသာဝင်အားလုံးရဲ့နှလုံးသားကိုဗာခင်းရာရောက်တယ်။ဒါတွေဟာသတိထားရမယ့်အချက်တွေအဲ့တော့ခေါင်းကြီးတို့ဒါလေးတွေကိုနမူနာယူပြီးတော့ကဘာညင်ညာရေးဖြစ်ခြင်းပါတယ်ဆိုရင်မိမိတို့ရဲ့ဗုဒ္ဓဘာသာဝင်ဒီကိုးကွယ်စည်းကပ်နေကြတဲ့ဖရာတရားတန်ခါယရဏမြတ်သုံးပါးကိုစော်ကားပုတ်ခတ်ရင်နှစ်သက်ကြသလားမနှစ်သက်ကြဘူးလားမနှစ်သက်ကြဘူးဒီလိုပဲအခြားဘာသာဝင်တွေလည်းပဲသူတို့ရဲ့ဘာသာထွတ်ထိပ်ထားတဲ့အရာတွေကိုသူတို့အနေနဲ့အကြောင်းမရှိဘဲနဲ့ဟိုပြောဒီပြောပုတ်ခတ်ရင်နှစ်သက်မလားမနှစ်သက်လောက်ဘူးလားဒီတော့မိမိတို့အနေနဲ့အကြောင်းမရှိဘဲနဲ့စော်ကားတင်သလားမစော်ကားတင်ဘူးလားဒါဒီဘာငြိမ်းချမ်းရေးတရားကဘာငြိမ်းချမ်းရေးကဘာငြိမ်းချမ်းရေးဆိုပြီးတော့ဘုန်းကြီးတို့တကဘာလုံးတနိုင်ငံလုံးတကဘာလုံးဒီရေးတွေဆွေးနွေးတိုင်မြင်နေတယ်အဲ့တော့သူတစ်ပါးရဲ့နှလုံးသားကိုဇပွဲမခင်းခြင်းလမ်းစဉ်ဒီဘာငြိမ်းချမ်းရေးလမ်းစဉ်မလိုက်နာတင်မူလားလိုက်နာတင်လားခုလည်းပဲဘုန်းကြီးတို့ကြိုက်တီယိုချောင်းဆရာတော်ဟာဘုန်းကြီးတို့ရဲ့ငယ်ဆရာအဲ့တော့ငယ်ဆရာဖြစ်တဲ့ဆရာတော်ဖြစ်စေခြင်းနဲ့မှန်ကန်တဲ့ဆန္ဒတွေကိုတပည့်တွေတန်ဃာတွေကဆန့်ကျင်ပြီးတော့မိမိတို့အနေနဲ့ထင်ရဆိုင်လို့ရှိရင်ဆရာတော်နှလုံးသားကိုဘာခင်းလို့ရရောက်တယ်အဲ့ အဲ့တော့ဘုန်းကြီးတို့လည်းပဲငယ်ဆရာရဲ့နှလုံးသားကိုဇပွဲခင်မလုံးမိအောင်ကြိုးစားပါတယ်ဒါလေးကိုနည်းနည်းလေးပြောပြပေးမယ်ဘုန်းကြီးတို့1340ပြည့်နှစ်နေုံလမှာမာကနောင်ကျောင်းတိုက်ကိုပညာသင်ဖို့ရောက်လာခဲ့တယ်အဲ့တော့ကိုရင်ခန့်ငယ်ငယ်ပေါ့အဲ့ဒီအချိန်မှာဘုန်းကြီးတို့ကျက်တီယိုကျောင်းဆရာတော်ကသက်တော်33နှစ်လောက်ရှိလောက်ပြီမာကနောင်ကျောင်းတိုက်မှာစာချာဘုန်းကြီးဖြစ်နေတယ်နောက်ပိုင်းတော့နုနာယကစာချာဖြစ်နေနေသွားတယ်လို့ယူဆတယ်ပေါ့အဲ့တော့ဘုန်းကြီးတို့ကမာကနောင်ရောက်တော့ပညာသင်ပေးတဲ့အခါမှာအစားဆုံးယဟန်ဖြစ်စီဖိုးသူတော်ဖြစ်စီကိုရင်ဖြစ်စီမတက်မနေရအဲ့ဒီခေတ်ကသတ်မှတ်ထားတဲ့မူလာဒန်ဆိုတာကိုသင်ယူရတယ်မူလာဒန်သင်ယူတော့အဓိကဘာသာနှစ်ခုကိုပို့ချတဲ့အခါမှာနန်းကိုင်းအာချက်ကိုင်းဒါကဆရာတော်တစ်ပါးပို့ချတယ်ဘုန်းကြီးဥကဝိနန္ဒလို့မှတ်မိနေတယ်။ကရင်ဆရာတော်ပဋ္ဌာန်းဆရာတော်တို့လည်းခေါ်တယ်။ပါဠိဒိက္ခာနဲ့ဘုန်းကြီးတို့တရားကျင့်ကြတော့ချက်တိယိုးကျောင်းဆရာတော်စီဘုန်းကြီးတို့သင်ယူခဲ့ရတယ်။အဲ့တော့ဒီသင်ယူခဲ့တဲ့အခါမှာဆရာတော်ရဲ့ပညာသင်နည်းလေးကိုအားလုံးပြောပြပေးမယ်။ဆရာတော်ကရှီကိုရှီတိုင်းသင်ပြီးတဲ့အခါမှာဘာလုပ်လဲဆိုတော့တပည့်တွေရဲ့နှလုံးသားထဲမှာပညာတွေငတ်မွတ်လာအောင်လို့စွာပေးတယ်ပညာတွေဘာဖြစ်လာအောင်လဲငတ်မွတ်လာအောင်လိုချင်လာအောင်မုတ်သိလာအောင်လို့စွာပေးတယ်ဘာလုပ်ပေးလဲအဲ့တော့ဘုန်းကြီးတို့ဆရာအတော်ဆုံးဆရာဆိုတာဘာလဲလို့မေးဒီလိုဖြေရတယ်ဒီလိုမေးရင်ဒီလိုဖြေရတယ်ဒီလိုကျေရတယ်ဒါဆိုရင်မှတ်တရားပြေရတယ်ဒါဟာအတော်ဆုံးဆရာတဲ့မှာမပါဘူးတဲ့ဘလို့ဆရာမျိုးကကဘာမှာအတော်ဆုံးဆရာဖြစ်လဲဆိုတော့ပညာငမို့လောင်သင်ပေးတဲ့ဆရာဘယ်ဆရာကဘာမှာတော်ဆုံးလဲပညာကိုငမို့လောင်သင်ပေးတဲ့ဆရာသည်ကဘာမှာဘလို့ဆရာမျိုးလဲအတော်ဆုံးဆရာပါဆရာလဲအဲ့ဒီအတော်ဆုံးဆရာတဲ့မှာဘုန်းကြီးတို့ကြိုက်တယ်ယူချောင်းဆရာတော့ပါတယ်ဒါဘုန်းကြီးကကိုရွေးမို့လို့ပြောတာအဲ့တော့ဘုန်းကြီးတို့ထမင်းစားတယ်ဆိုရင်ဟင်ကောင်းမှစားကောင်းတာလားစားမှစားကောင်းတာလားစားလို့ရှိရင်စားကောင်းတယ်မစားလို့ရှိရင်ဟင်ကောင်းတယ်ပဲစားလို့ကောင်းသေးလားဒီလိုပဲပညာသင်ယူတဲ့ဇာတင်သားတယောက်ကျောင်းသားတယောက်ကျောင်းသူတယောက်ပညာသင်တဲ့အခါမှာပညာကိုမုတ်သိလာတယ်စားလောင်လာတယ်ဆိုရင်သင်ရတာမကောင်းလားကောင်းလားဒါကြောင့်တပည့်တွေပညာသင်ပေးတဲ့ဆရာတဲ့မှာအတော်ဆုံးဆရာဆိုတာတပည့်တွေပညာမုတ်သိလောင်ပညာငတ်လောင်ပညာတွေလိုချင်လောင်နှိုးဆွပေးတဲ့ဆရာအဲ့ဒါကဘာမှာဘာဖြစ်တဲ့ဆရာလဲအဲ့ဒီဆရာတဲ့မှာကြိုက်တီယိုကျောင်းဆရာတော့ပါတယ်ဘလို့ပါလဲဆိုတော့ဘုန်းကြီးတို့ပါဠိသိက္ခာသင်ရတဲ့အခါတစ်ခုလေးမှတ်မိနေတယ်ပါလဲဆိုတော့စာထဲမှာတရိုက်မရှိတဲ့စာကိုဆရာတော်ကသင်ပေးတဲ့အခါမှာညအခါမှာညဉ့်ဦးယံအခါမှာတပည့်တွေကိုအချိန်ပိုဖြစ်နေယခုခေတ်မှာပေးတယ်လို့မျိုးဆရာတော်ကတက်စေခြင်းနဲ့စေတနာမေတ္တာတွေနဲ့သင်ပေးတဲ့ထဲမှာဘုန်းကြီးတို့လည်းပါဝင်ခဲ့ရတယ်။အဲ့တော့ဆရာတော်ကဘာလဲဆိုတော့တခုလေးမှတ်ရနေတယ်။ငါထမင်းစားခြင်းနဲ့ဒီမြန်မာစကားပြေကိုတဲ့ပါဠိစီစံမှာဆိုတော့ဘုန်းကြီးတို့တိုက်ရိုက်ပြဋ္ဌာန်းကျမ်းစာအုပ်ထဲမှာလည်းတိုက်ရိုက်မပါဘူးပြဋ္ဌာန်းကျမ်းစာအုပ်ထဲမှာတိုက်ရိုက်ပါသလားမပါဘူးလားမပါတော့တပည့်တွေစီတတ်သေးလားမစီတတ်တော့ဒီတော့စိတ်ထဲမှာငါထမင်းစားခြင်းနဲ့လွယ်လွယ်လေးပါဘလို့စီရမှာပါလိတပါးကတစ်မျိုးထားစီမာနောက်တပါးတစ်မျိုးထားစီမာအရာကလေးတွေရဲ့ကိုရင်လေးတွေရဲ့စိတ်နှလုံးသားထဲမှာပညာလိုချင်တဲ့စိတ်တွေကိုနှိုးဆွပေးတယ်လို့ပြောရင်မရဘူးလားရလားနောက်ဆုံးတော့ဘယ်သူမှမဖြေနိုင်မှဆရာတော်ကအဟံဘတ်တံဘုံစီတုံးအိစာမိဒါလေးကတော့သိတာပေါ့အဟံငါဒီဘတ်တံတမင်းကိုဘုံစီတုံးစားခြင်းကအိစာမိလို့ရှိငါထမင်းစားခြင်းကလို့ရှိဆိုရင်ဘုန်းကြီးတို့အားလုံးစီတတ်တယ်ခုတော့မြန်မာဆန်ဆန်ငါထမင်းစားခြင်းတယ်ဒါလေးကိုပါဠိစီတန်းဆိုတော့အာလုံးကိုရင်ညရသေးလားမရတော့ဘူးလားမရတော့ဘူးဆိုတော့ပို့ပြီးတော့တီးချင်းစိတ်စီချင်းစိတ်တွေပြင်ထန်ပြီးတော့နောက်တစ်ပုတ်မေးပါစေဆိုပြီးတော့ဆုတွေတောင်းပြီးတော့ဆက်ပြီးတော့ပြိုင်ပွဲဝင်တဲ့သဘောနဲ့နေခဲ့ကြတာ အဲ့ဒါကြက်တီယိုးဆရာတော်ဘယ်ဆရာတော်လဲဒါကြောင့်ကြက်တီယိုးဆရာတော်ကကဘာမှာဘယ်ဆရာတဲ့မှာပါနေတယ်လဲအတော်ဆုံးဆရာတဲ့မှာပါနေတယ်အဲ့တော့ဘုန်းကြီးလည်းပဲအဲ့ဒီချိန်တုန်းကတော့ကိုရင်ဖြစ်နေတော့ဘာမှမသုံးသက်တဲ့ဘာမှမဝေဖန်တတ်ပါဘူးခုနည်းနည်းလေးကြီးလာတော့စာကြဘုန်းကြီးဘွားနေပြီးတော့ကျောင်းဘုန်းကြီးဘွားရောက်ကျောင်းဘုန်းကြီးဘွားနေခုတန်က390ရှိတဲ့ဘုန်းကြီးတစ်ပါးဖြစ်လာတဲ့အချိန်တဖြည်းဖြည်းနဲ့ပို့ပြီးတော့နားလည်လာတာအဲ့တော့ကဘာမှာအကောင်းဆုံးဆရာဆိုတာကဒီလိုမေးရင်ဒီလိုဖြေရတယ်ဒီလိုကျက်ရတယ်ဒါဆိုရင်အမှတ်ရနှုံးပြည့်ရတယ်ဒီလိုသင်တဲ့ဆရာတွေကအတော်ဆုံးဆရာဟုတ်တလားမဟုတ်နိုင်ဘူးလားမဟုတ်နိုင်ဘူးဘာဖြစ်လို့လဲဆိုတော့တပည့်ဆိုတာသင်တလောက်ပဲတက်သွားမင်းရှေ့တိုးတက်မှုမရှိဘူးအဲ့တော့တပည့်တွေပညာငက်လာတဲ့ပညာကိုလိုချင်တဲ့စိတ်တွေတိုးပွားလာအောင်သင်ပေးတဲ့ဆရာကြတော့တခုသင်လိုက်တယ်ဆိုရင်ဒါကိုသိကျင်တဲ့စိတ်နဲ့ဘယ်စာအုပ်ထဲမှန်ပါလိမ့်တယ်ဘသူမြန်သိမေးရင်သိနိုင်မလဲလိုချင်စိတ်တွေနဲ့စာကြည့်တိုက်သွားမယ်ကျန်စာအုပ်တွေထဲမှာရှာဖွေပြီးတော့ဖတ်မယ်မသိရင်သိနိုင်တဲ့ဆရာတွေကိုမေးမြန်းမယ်ဆိုတော့ပညာတက်ကြီးဖြစ်ဖို့မလွယ်ဘူးလားလွယ်လားအဲ့ဒီလိုသင်ပေးခဲ့တဲ့ဆရာတော်ဟာဘယ်ဆရာတော်လဲ။ကြိုက်တီယိုကြောင့်ဆရာတော်ဘယ်ဆရာတော်လဲ။ဒါကြောင့်ဘုန်းကြီးကကြိုက်တီယိုကြောင့်ဆရာတော်ကဘာမှာဘလို့ဆရာမျိုးလဲ။အတော်ဆုံးဆရာဖြစ်တယ်။ဘုန်းကြီးကဒီလိုပြောခြင်းနဲ့။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ကကိုတွေ့ဖြစ်ခဲ့ရတာလေ။ဒီတော့ဘုန်းကြီးနေနဲ့ဒီအမွေလေးကိုတက်နိုင်တယ်မြထိန်သိမ်းခဲ့တယ်ဒီအမွေကိုမြောက်ရီဆရာတော်ဘုန်းကြီးရဲ့ဆရာရင်းထံကလည်းရခဲ့ပါတယ်အဲ့တော့ဘုန်းကြီးကဘယ်လိုဆက်ပြီးတော့ထိန်သိမ်းလဲဆိုတော့เจ้าမှာဘုန်းကြီးကစာသင်တိုက်တည်ထောင်တော့စာချဘုန်းကြီးကမပြေဆုံးဒီတော့ပါလုပ်လဲဆိုတော့တာမဏေကျော်စာဝါစာချပြီဆိုတော့ပထမဆင့်ဒုတိယဆင့်တတိယဆင့်တဖြည်းဖြည်းနဲ့တက်သွားတယ်စာချဘုန်းကြီးကမပြေဆုံးဘူးဘာမှမရှိဘူးမရှိတော့ဘုန်းကြီးကင်ခဲ့တဲ့ပါဠိတော်တွေထာဂရာတွေကိုပေးလိုက်တယ်အဲ့ဒီထဲကနေပြီးတော့နေတ္တယကုမသိရင်မေးဆိုပြီးတော့ဘုန်းကြီးကလမ်းစာပေးလိုက်တယ်ဒီတော့ကိုရင်လေးတွေဘုန်းကြီးစီလာနေတယ်ဓမ္မပရကိုယ်အကိုတေးတယ်ကိုယ်အကိုလှဲတယ်မသိရင်လာမေးတယ်ဘုန်းကြီးကဖြေပေးတယ်ဒီလိုနဲ့ဘုန်းကြီးတို့တာမဏေကျော်တွေဖွဲ့ရပထမကျော်တွေဖွဲ့ရအဘိဝန္တာတွေများစွာထွက်အဲ့တော့ဘုန်းကြီးတို့ဒါဆရာပေးတဲ့အမွေဟုတ်သလားမဟုတ်ဘူးလားဘုန်းကြီးဘိဝန္တာတွေပူချတော့လည်းပဲဗေဒစိန်နာကိုတစ်နှစ်ပဲနည်းနည်းပူချပြီးတော့ပြီးအောင်ပူချပြီးတော့နောက်နှစ်တည်းကျတော့ကိုယ့်အကိုစူးစားကြည့်မသိရင်မေးဒါမျိုးတွေလှုပ်လိုက်တာအဲ့တော့ဘိဝန္တာတွေလည်းပဲအောင်ရတာပဲဘိဝန္တာဆိုတာကဓမ္မစရိယတဲ့အစာပေါင်းများစွာမြင့်တဲ့စာမေးပွဲအဲ့တော့ဒီမှာလည်းပဲတည်ခြင်းတဲ့စိတ်လိုချင်တဲ့စိတ်လေးတွေကိုဘုန်းကြီးကပုံသွင်းပေးလိုက်တာနောက်ကနေပြီးတော့အောင်မြင်မှုတွေမရဘူးလားရလာလားအဲ့တော့တချို့မန္တလေးဘက်ကဆရာတော်တွေကမေးကြတယ်တပည့်တွေကိုဒီဗေဒစိန်နာကိစ္ဆာယနာတွေကိုစာမချပဲနဲ့ကိုယ့်အကိုကြည့်ပြီးတော့အောင်နိုင်ပါမလားဒါမျိုးတွေမယုံမကြည်ဖြည့်ပြီးတော့မေးခဲ့ကြတယ်ဘုန်းကြီးတို့ကြောင်းမှာတော့ခုမှစာချဘုန်းကြီးလေးတွေပြည်စုံလာတော့နည်းနည်းပါးပါးပို့ချပေးတယ်စောစောပိုင်းတုန်းကတော့ဘုန်းကြီးကစာချဘုန်းကြီးမပြည့်စုံတော့ကိုယ့်အကိုကြီးဘလို့ကြီးရတယ်သင်ပေးလိုက်တယ်သင်ပေးလိုက်တဲ့အခါမှာသူတို့ကလိုချင်တဲ့စိတ်တည်ချင်တဲ့စိတ်စောက်ထဲမှာကြိုးစားကြည့်တော့ဆရာနီးတွေမရပြီပဲစာမွေးပွဲအောင်ယုံတော့မဖြစ်နိုင်ဘူးလားဖြစ်နိုင်လားဖြစ်နိုင်တယ်အဲ့ဒါကြိုက်တီယိုဆရာတော်ရဲ့နီးစနစ်ဘသူရဲ့နီးစနစ်လဲကဘာမှာဘလို့ဆရာမျိုးလဲအတော်ဆုံးဆရာဘာဖြစ်လို့လဲဆိုတော့တပည့်တွေကိုပညာငတ်အောင်လုပ်ပေးလို့တပည့်တွေကိုဘာဖြစ်အောင်လုပ်ပေးလို့လဲအဲ့တော့ဘုန်းကြီးတို့ခုဆရာတော်ရဲ့တပည့်တွေဆိုရင်ဒေါက်တာဘွယ်ရီဓမ္မစရိယဘွယ်ရီအစင်မြင်ဘွယ်ရီအမေဘွယ်ရီအများကြီးရှိတယ်အဲ့တော့ဘုန်းကြီးတို့တပည့်တွေအနေနဲ့ဆရာတော်တန်ဖိုးထားတဲ့လေးစားတဲ့မျက်နှိုးတဲ့မှန်ကန်တဲ့ဒီပညာသင်စနီးကြီးကိုဘုန်းကြီးတို့ပစ္စလက်ကလှုပ်တဲ့လားလိုက်နာကျင်သုံးတဲ့လားပစ္စလက်ကလှုပ်မယ်ဆိုရင်ဆရာတော်ရဲ့နှလုံးသားကိုဘာခင်လို့ရာရောက်တယ်ဒါလေးတွေကတတိထားတဲ့မူလားထားတဲ့လားဘ ဘုန်းကြီးကတော့ဒီစနစ်ကိုသိတဲ့သဘောကြရတယ်။စာချဘုန်းကြီးရှားပါမှုကိုကာကွယ်တယ်။စာချဘုန်းကြီးရှားပါမှုကိုဘာဖြစ်လဲ။စာဖော်ချဘုန်းကြီးတွေမများလည်းပဲဒီစနစ်နဲ့သွားလိုက်တဲ့အခါတိုင်းတာတစ်ခုထိတော့သွားလို့ရသွားတယ်။ဘုန်းကြီးကိုယ်တိုင်လည်းပဲပြီးဝန်သားတွေဖြစ်တယ်။ဘေဒစိန်နာကိစ္ဆာယနာတာရတရမှမတက်ဘူး။တီကားကျော်လုံးဝမတက်ဘူး။ဒါပေမဲ့လို့ဆရာနီးတော့မရဘူးပေါ့ဘုန်းကြီးဂုံတော့မယူပါဘူးဒါပေမဲ့လို့အောင်မြင်မှုတော့ရနိုင်တယ်ဘာတော့ရနိုင်လဲအဲ့ဒါပဲဆရာတော်ရဲ့နီးစနစ်ကြိုက်တိယိုဆရာတော်ရဲ့နီးစနစ်ဒီကြိုက်တိယိုဆရာတော်ဟာကဘာမှာဘလို့ဆရာမျိုးတွေမှာပါနိုင်လဲအဲ့တော့ဒီမွေနှစ်တည်းဆရာတော်မှန်ကန်တဲ့ဆရာတော်မြတ်နိုးတဲ့ဆရာတော်တန်ဖိုးထားတဲ့ဒီစနီးစနစ်ကိုဘုန်းကြီးတို့တပည့်တန်ဃာတွေရောနောက်ပြီးတော့ဒဂရမတွေရောမယူသင့်ဘူးလားယူသင့်လားတန်ဖိုးထားသင့်သလားပစ္စလကလှုပ်သင့်သလားတန်ဖိုးထားတယ်ဆိုရင်ဆရာတော်ကိုအကောင်းဆုံးပူဇော်ရာရောက်တယ်အကောင်းဆုံးဘာလို့ရာရောက်လဲအကယ်၍တန်ဖိုးမထားဘဲနဲ့ဖာတိဘာသာနေတယ်ပစ္စလကလှုပ်တယ်ဆိုရင်ဆရာတော်နှလုံးသားကိုဘာခင်းလို့ရာရောက်တယ်အလုံးနားလဲပြီလားအဲ့တော့ဒီလမ်းစဉ်ကဘုန်းကြီးတို့ယဟန္တာဖျားရှင်စတဲ့သူတော်ကောင်းကြီးတွေရဲ့လမ်းစဉ်နှလုံးသားကိုဇပွဲမခင်းကြီးဆိုတာဖျားယဟန္တာတွေရဲ့လမ်းစဉ်ဘုသူရဲ့လမ်းစဉ်လဲဒါလေးကိုဘုန်းကြီးပြောပြပေးမယ်ပထမရှင်အနန္ဒာရဲ့အကြောင်းလေးကိုပြောပြမယ်ရှင်အနန္ဒာဘလို့ကျင့်သုံးသွားတယ်လေဒါလေးကိုရေဦးစွာပြောပြပေးမယ်ဘုန်းကြီးတို့တန်ခိုင်နာတင်ပွဲကြီးပြီးကာစရှင်အနန္ဒာလည်းပဲရဟန္တာဖြစ်ပြီးနေပြီတန်ခိုင်နာတင်ပွဲကြီးလည်းပြီးသွားပြီအဲ့ဒီချိန်မှာရဟန္တာရှင်မြတ်ကြီးတွေကရှင်အနန္ဒာပေါ်မှာဝန်ခံခိုင်းတဲ့အပြစ်၅ချက်ရှိတယ်အဲ့ဒီကဘုန်းကြီးအရေးအမြတ်၃ခုလောက်ပဲပြောပြမယ်ဘာလဲဆိုတော့အရှင်အနန္ဒာကိုရဟန္တာရှင်မြတ်ကြီးတွေကပြစ်တင်ရတယ်။ဒါရှင်အနန္ဒာတဲ့။တင်ဟာဖုရားရှင်ပြိဋိဘံမဆံမီကခုတ်တာနုခုတ်တကဆိုတဲ့ငယ်သောအာဘက်ငယ်သောတိခါဘုသာ၍သေးငယ်သောတိခါဘုဟာငယ်သောတိခါဘုဆိုတာဘယ်လိုတိခါဘုမျိုးဖြစ်ပါသလဲဖုရား။သာ၍သေးငယ်သောတိမ်မွေသောတိခါဘုဆိုတာဘယ်လိုတိခါနုမျိုးဖြစ်ပါသလဲဖုရားလို့သင်ခွဲခြားမမေးခဲ့ဘူး။အဲ့ဒီလိုခွဲခြားပြီးတော့မမေခဲ့မလျှောက်ထားခဲ့တာတင့်ရဲ့မကောင်းတဲ့ပြင်ပြူရတဲ့အမှုမကောင်းသောလှုပ်ချက်ဖြစ်တယ်မကောင်းတဲ့ပြင်ပြူရတဲ့အမှုမကောင်းသောလှုပ်ရဖြစ်တယ်အဲ့ဒီလှုပ်ရကိုမကောင်းသောလှုပ်ရပါလို့ဝန်ခံပါကျန်တာရှင်မြတ်ကြီးတွေကမိတ်တယ်အဲ့တော့ဒါကဘာကိုကြီးရွယ်တာလဲဆိုတော့ဘုရားရှင်ရဲ့ပြိဋိနိဗ္ဗာန်မဆံမီမှာအာနန္ဒာတဲ့ငါဘုရားပြိဋိနိဗ္ဗာန်ဆံတဲ့အခါမှာတင်တို့အနေနဲ့ငဲတဲ့တိတ်ခါဗုဒ္ဓီတာယွေငဲတဲ့တိတ်ခါဗုဒ္ဓီပယ်နှုတ်လူကပယ်နှုတ်လိုက်ကြဘုရားရှင်ကမိန်တော်မူခဲ့တယ်။ဒါဝရှင်အနန္ဒာကဘယ်တိတ်ခါဗုဒ္ဓကငဲတဲ့တိတ်ခါဗုဒ္ဓပါလဲဖုရားဘလို့မျိုးစားတွေကတာယွေငဲတဲ့တိတ်ခါဗုဒ္ဓပါလဲဖုရားလို့အရှင်အနန္ဒာကမမေးလျှောက်ခဲ့မိ။ဒီတော့မြတ်စွာဘုရားကငဲတဲ့သိငဲတဲ့သိက္ခာဘုတာ၍သိငဲတဲ့သိက္ခာဘုကိုပယ်နှုတ်လို့ကပယ်နှုတ်ကြမင်းခဲ့တာအရှင်အနန္ဒာကမမေးလိုက်တော့ကွယ်ကွယ်ပြားပြားမသိတော့ဘူးဒီတော့ဘယ်ဟာနှုတ်ရမယ်မနှုတ်ရဘူးဆိုတာနားမလည်တော့ဒါကိုရည်ရွယ်ပြီးတော့အဲ့ဒီလိုမမေးမလျှောက်ခဲ့ခြင်းကိုငါရှင်အနန္ဒာတင့်နေနဲ့မကောင်းသောလုံရက်လို့ဝန်ခံပါရဟန္တာရှင်မြတ်ကြီးရဲ့အရှင်အနန္ဒာကိုမိတ်နေနောက်ဒုတိယချက်ကငါရှင်အနန္ဒာတဲ့သင်ဟာဘုရားရှင်ရဲ့ရေသနုတ်တော်ကြီးလေးတော်ကိုချုပ်စင်းကားတော်ကခြေတော်နဲ့နင်းပြီးတော့ချုပ်ခဲ့တယ်။အဲဒီလိုဘုရားရှင်ရဲ့ရေသနုတ်တော်ကိုခြေတော်နဲ့နင်းပြီးတော့ချုပ်ခဲ့ခြင်းကိုမကောင်းသောလုပ်ရဟူ၍ဝန်ခံပါ။ဒါဒုတိယအပြစ်တင်ရတာ။တတိယဘာလဲဆိုတော့ငါရှင်အနန္ဒာတဲ့သင်ဟာဘုရားရှင်ပြိဋိနိဗ္ဗာန်စံတော်ဘုရားရှင်ရဲ့လောင်းတော်ကိုဖူးမြော်ဖို့အမျိုးသမီးမာတုဂာမာတွေကိုရှေးဥပထမဖူးမျောစေခွင့်ပူဇော်စေခွင့်ပေးခဲ့တယ်အမျိုးသမီးတွေအမျိုးသမီးဖြစ်တဲ့အတွက်ငိုရယူကြတော့ဘုရားရှင်ရဲ့အလောင်းတော်မှာမျက်ရည်တွေပေးကြံကုန်တယ်ဒါနဲ့ဆက်ပြီးတော့ငါရှင်အနန္ဒာတဲ့သင်ဟာဘုရားရှင်ပြိဋိဘံဆံတဲ့ကဘုရားရှင်ရဲ့အလောင်းတော်ကို ဖူးမြော်ဖို့အမျိုးသမီးတွေကိုပထမဦးစွာရှ िख ိုးပူဇော်စေတယ်အမျိုးသမီးတွေရဲ့မျက်ရည်ဟာဘုရားရှင်ရဲ့လောင်းတော်ပေါ်မှာပေးကြံကုန်တယ်အဲ့ဒီလိုအမျိုးသမီးတွေကိုဦးစားပေးပြီးတော့ကုစွာပရမရှိခိုးပူဇော်စေခြင်းကိုငါရှင်နေနဲ့မကောင်းသောလုပ်ရက်လို့ဝန်ခံပါစသည်ဖြင့်ဘုန်းကြီးဒီသုံးချက်ပဲပြောပြပေးမယ်အဲ့တော့ဒီလိုပြောလိုက်တော့ရှင်အာနန္ဒာကဘလို့လျှောက်လဲဆိုတော့မှန်လားပါဖရာတဲ့တပည့်တော်အနေနဲ့ဘေသိက္ခာဗုဒ္ဓေကငယ်သောသိက္ခာဗုဘေသိက္ခာဗုဒ္ဓေကသာ၍ငယ်သောသိက္ခာဗုလူမမေးလျှောက်ခဲ့ခြင်းဟာတတိပြောက်ကင်းမေ့နေခဲ့ခြင်းကြောင့်ဖြစ်ပါတယ်စေတနာဇိုးနဲ့မလုပ်ခဲ့ပါဘူးတဲ့တပည့်တော်မေးရမှာကိုတတိမရလို့မေးနေကြလို့မမေးရခြင်းဖြစ်ပါတယ်အဲ့ဒီလိုမမေးမလျှောက်ခဲ့ခြင်းကိုတပည့်တော်အနေနဲ့မကောင်းသောလုပ်ရလို့မမြင်ပါဒါပေမဲ့ဖျားအရှင်ဖျားတို့ဘုံမှာယုံကြည်ကိုးစားတဲ့အတွက်တန်ဖိုးတာမြင်လို့တဲ့အတွက်တပည့်တော်အဲ့ဒီလိုမမေးမလျှောက်ခဲ့ခြင်းကိုမကောင်းသောလုပ်ရဟူ၍ဝန်ခံပါတယ်ဖျားလို့အရှင်အာနန္ဒာကလျှောက်ခဲ့တာဘသူကလျှောက်ခဲ့တာလဲဘုန်းကြီးတို့ကိုချင်းစာကြည့်ဘုန်းကြီးတို့တတွေဆိုလို့ရှိရင်ကိုကမမာဘူးလို့သိနေရှင်ဖျားတို့ဒီလိုမတရားမပြောနဲ့အဖွဲလိုက်ဆူလိုက်တပည့်တော်ပေါ်မှာမတရားမပြောနဲ့တပည့်တော်မေ့နေလို့မပြောတာဘာပြင်မှမရှိဘူးစသည်ဖြင့်ပြန်ပြီးတော့နှုတ်လန့်မထိုးလောက်ဘူးလားထိုးလောက်လားအရှင်အာနန္ဒာကတော့ရန်သာရှင်မြတ်ကြီးတွေပေါ်မှာယုံကြည်ကိုးစားတဲ့အတွက်တန်ဖိုးတာမြင်လို့တဲ့အတွက်သူဟာဒီလိုမမေးမလျှောက်ခဲ့ခြင်းကိုမကောင်းသောလုပ်ရလို့ဝန်ခံပါတယ်သူကိုယ်သူတော့အပြစ်မရှိဘူးလို့သိတယ်ဒီပေမဲ့ရဟန္တာရှင်မြတ်ကြီးတွေအပေါ်မှာပြန်လည်ပြီးတော့မပြောလို့တဲ့အတွက်သူအနေနဲ့တန်ဖိုးထားမြင်လို့တဲ့အတွက်အပြစ်ကိုဝန်မခံခဲ့ဘူးလားဝန်ခံခဲ့လားအဲ့တော့ရှင်အာနန္ဒာရဲ့စိတ်ထဲဟာရဟန္တာရှင်မြတ်ကြီးတွေရဲ့နှလုံးသားကိုစဝဲခင်းလှုပ်ခဲ့သလားမလှုပ်ခဲ့ဘူးလားမလုတ်ခဲ့ဘူးကိုမှန်နေပြီမဲ့မလုတ်ခဲ့ဘူးဘုန်းကြီးတို့ဆိုရင်နာမန္တာပြောတာပဲနာမန္တာလုတ်တာပဲဘယ်ကောင်ရေးဆက်ရမှာလဲဒါမျိုးတွေမတွေးကြဘူးလားတွေးကြလားအဲ့ဒီလိုတွေးနေတဲ့ဘုန်းကြီးတို့တွေဟာတန်တရာရည်ရင်ကြောမှာမျောနေတုံးဘယ်မှာမျောနေတုံးလဲအရှင်အာနန္ဒာတို့လိုမဟုတ်တာကိုခံနိုင်တဲ့ပါရမီရှင်နေကြတော့ယခုချိန်မှာနိဗ္ဗာန်ချမ်းသာကိုစံဝင်သွားပြီနိဗ္ဗာန်ချမ်းသာကိုခံစားပြီးတော့ပရိနိဗ္ဗာန်မစံဝင်ဘူးလားစံဝင်သွားပြီလားအဲ့တော့ဩကာသကရောဂျုနဲ့နိဗ္ဗာန်မြင်မြင်ရရပါလို့ဤဒီလိုတောင်းနေုံနဲ့နိဗ္ဗာန်ကမရနိုင်ဘူးအဲ့တော့ဘာလဲဆိုတော့ရှင်အာနန္ဒာတို့လိုနှလုံးသားကိုစပွဲမခင်ကြည်ဒီကျင့်စဉ်တွေကိုမကျင့်သင့်ဘူးလားကျင့်သင့်လားကျင့်သင့်တယ်ရှင်အာနန္ဒာရှင်အာရှင်မြတ်ကြီးတွေဒီချက်တော့လွယ်နေပြီဆိုတာသူသိတယ်သူမှာပြစ်မရှိဘူးဆိုတာသိတယ်ဒါပေမဲ့လို့ရှင်ရဟန္တာရှင်မြတ်ကြီးတွေဘောမှာတန်ဖိုးတာမြင်လို့လို့လေးစားယုံကြည်တဲ့အတွက်အပြစ်ကိုဝန်မခံခဲ့ဘူးလားဝန်ခံခဲ့လားအဲ့ဒါဘယ်မထေရဲ့စိတ်တဲ့ရှင်အာနန္ဒာမထေရဲ့စိတ်တဲ့ဒါကြောင့်နှလုံးသားကိုဇပွဲမခင်ကြီးလမ်းစဉ်ဒီဘယ်မထေရဲ့လမ်းစဉ်ရှင်အာနန္ဒာမထေရဲ့လမ်းစဉ်ဘုန်းကြီးတို့မလိုက်တဲ့မူလားလိုက်တဲ့လားအဲ့ဒီလမ်းစဉ်လိုက်ရင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်မပြုနိုင်မူလားပြုနိုင်လားအဲ့တော့ဒုတိယချက်ကိုရဟန္တာရှင်မြတ်တရားဘုရားရှင်ရဲ့ကြေတနုပ်ကိုရှင်အာနန္ဒာကအခြားသောကုညီမသူမရှိတဲ့အတွက်နင်းပြီးတော့ချုပ်ခဲ့တာကိုဒါကိုမကောင်းသောလုပ်ရလို့ဝန်ခံပါလို့ပြောတော့ရှင်အာနန္ဒာမှန်လားပါဘုရားဘုရားတပည့်တော်အနေနဲ့အာဂရဝယူသေးကင်းမဲ့တဲ့စိတ်မလေးမစားဖြစ်တဲ့စိတ်နဲ့ရေတနုတ်တော်ကိုနင်းပြီးတော့ချုပ်ခဲ့တာမဟုတ်ပါအဲ့တော့ဒီလုံရက်ကိုတပည့်တော်အနေနဲ့မကောင်းသောလုံရက်လို့မမြင်ပါဒါပေမဲ့အရှင်ဘုရားတို့ဘောမှာယုံကြည်ကိုးစားတဲ့အတွက်တန်ဖိုးတာမြင်လို့တဲ့အတွက်တပည့်တော်ဒီလုံရက်ကိုမကောင်းသောလုံရက်လို့ဝန်ခံပါတယ်ရှင်အာနန္ဒာကစေနာဇိုးနဲ့လုပ်ခဲ့တာလားရိုးရိုးလုပ်ခဲ့တာလားအဲ့တော့ရဟန္တာရှင်မြတ်ကြီးတွေကဒါဝမကောင်းသောလုပ်ရလို့ဝန်ခံပါဆိုတော့ငါမှန်တာလုပ်ခဲ့တာပဲဆိုပြီးတော့မာမာနာတွေငကိုတွေကတော့မရှိတာပေါ့ရဟန္တာဖြစ်ကြတဲ့ဒါပေမဲ့လို့မှန်တာဝမှန်တာမလျှောက်ပဲနဲ့ရဟန္တာရှင်မြတ်ကြီးတွေပေါ်မှာယုံကြည်ကိုးစားတဲ့အတွက်တန်ဖိုးထားမြင်လို့တဲ့အတွက်လိုက်နာကျင့်သုံးခဲ့တယ်ရှင်အာနန္ဒာရဟန္တာရှင်မြတ်ကြီးတွေရဲ့နှလုံးသားကိုပူဇော်ခဲ့သလားစပွဲခင်းခဲ့သလားပူဇော်ခဲ့တယ် တတိယချက်ကိုရှင်အနန္ဒာရှင်းတာဘုန်းကြီးသုံးချက်ပဲပြောမယ်အကုန်မပြောတော့ဘူးအဲ့တော့တတိယချက်ကအရှင်အနန္ဒာကဘုရားရှင်ပြိဋိဘံဆံတော့လောင်းတော်ကိုဖူးမြော်တဲ့လာကြတဲ့ပြိဋ္ဌတ်တွေမှာမြို့သမီးပြိဋ္ဌတ်ကိုဥစွာပဒမဖူးမြော်ခွင့်ပူဇော်ခွင့်ပေးတယ်ဒီတော့မြို့သမီးဆိုတာငိုယူတော့မျက်ရည်တွေနဲ့လောင်းတော်ပေးသွားတယ်ဒီမြို့သမီးတွေကိုဥစွာပဒမရှစ်ကိုပူဇော်ခွင့်ပေးခြင်းကိုမကောင်းသောလုပ်ရလို့ဝန်ခံပါလို့ရှင်အနန္ဒာရှင်မြတ်ကြီးတွေဟာမိန့်တော်မူတော့အရှင်အနန္ဒာကဘယ်လိုလျှောက်ထားခဲ့လဲဆိုတော့မှန်လားပါဘုရားတပိတော်မျိုးသမီးတွေကိုဥစွာပရမရှိခိုးပူဇော်ခွင့်ပေးခြင်းဟာအမျိုးသမီးတွေချိန်မဲ့ခါမဲ့မဖြစ်ပါစေနဲ့ဒီလိုမေတ္တာစေတနာနဲ့ရိုးရိုးသားသားတပိတော်အနေနဲ့ဥစွာပရမရှိခိုးပူဇော်ခွင့်ပေးခဲ့တာပါရှင်အနန္ဒာပေးတာကမျိုးသမီးတွေဆိုတာဘုန်းကြီးတို့နောက်ကြမှာရှိခိုးပူဇော်ခွင့်ရလို့သွားခြင်းလာခြင်းမိုးချုပ်မှောင်သွားပြီဆိုရင်မျိုးသမီးတွေအတွက်အန္တရာယ်မရှိနိုင်ဘူးလားရှိနိုင်လားအဲ့ဒီလိုအန္တရာယ်ဖြစ်မဲ့ရေကိုတွေးပြီးတော့ရှင်အနန္ဒာကစီစဉ်ခဲ့တာရိုးရိုးသားသားစီစဉ်ခဲ့တာဒါကြောင့်တပိတော်တဲ့ဒီလိုမျိုးသမီးတွေကိုဥစွာပရမရှိခိုးပူဇော်ခွင့်ပေးရခြင်းကိုတပိတော်အနေနဲ့မကောင်းသောလုပ်ရလို့မမြင်ပါဒါပေမဲ့ရှင်ဘုရားတို့ပေါ်မှာယုံကြည်ကိုးစားတဲ့အတွက်တန်ဖိုးထားမြတ်နိုးတဲ့အတွက်ဒီလုပ်ရကိုမကောင်းသောလုပ်ရလို့ဝန်ခံပါတယ်ရှင်အနန္ဒာကိုမှန်မှန်သိပေမဲ့ရဟန္တာရှင်မြတ်ကြီးတွေပေါ်မှာလေးစားတဲ့အနေနဲ့အပြစ်ကိုဝန်ခံခဲ့သလားညင်ပယ်ခဲ့သလားဝန်ခံခဲ့တယ်အဲ့တော့ရဟန္တာရှင်မြတ်ကြီးတွေရဲ့နှလုံးသားကိုရှင်အနန္ဒာပူဇော်ခဲ့သလားဇပွဲကင်းလုပ်ခဲ့သလားဘုန်းကြီးတို့မြောင်းမြသာသနာပိုင်ဆရာတော်ကြီးကလည်းမိတ်နေဘယ်လိုလဲဆိုတော့မဟုတ်မခံဆိုတာကရိုးရိုးစိတ်တဲ့မဟုတ်တာကိုခံနိုင်မှသူတော်ကောင်းမဟုတ်တာကိုခံနိုင်မှပါတဲ့လေရှင်အနန္ဒာဘလို့လဲမဟုတ်တာကိုခံနိုင်တဲ့သူတော်ကောင်းရှင်အနန္ဒာဘလို့မျိုးစားလဲအဲ့တော့ဘုန်းကြီးတို့နှလုံးသားကိုဇပွဲမခင်ကြီးဆိုတာဘယ်မထေရဲ့လမ်းစဉ်ရှင်အနန္ဒာမထေရဒီလမ်းစဉ်ပေါ်ကလျှောက်သွားတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီလားမပြုသေးဘူးလားဘုန်းကြီးတို့တွေရတန်တရာထဲမှာကြံသေးတော့ဒီလမ်းစဉ်ကိုမျက်နှိုးခဲ့လို့လားမမျက်နှိုးခဲ့လို့လားဒီတော့ဒီလမ်းစဉ်မလိုက်တင်ဘူးလားလိုက်တင်လားတန်တရာထဲမျောနေတယ်ဆိုကြတဲ့ဒီလမ်းစဉ်နဲ့မသွားခဲ့လို့ဒီလိုအိဗေမရဘူးလားရလားပုထုဇဉ်သဘာဝအရာတို့ကမဟုတ်မခံဂုံကြီးထင်ပြီးတော့မပြောကြဘူးလားပြောကြလားသူတော်ကောင်းတွေကတော့မဟုတ်တာကိုခံနိုင်မှပါတဲ့လေသူတော်ကောင်းသူတော်ကောင်းတဲ့ရိုးရိုးပုဂ္ဂိုလ်နဲ့မြင်ချင်းတူသေးလားဒါကြောင့်နှလုံးသားကိုဇပွဲမခင်ကြီးဆိုတဲ့လမ်းစဉ်ဒီဘသူလမ်းစဉ်လဲရှင်အနန္ဒာရဲ့လမ်းစဉ်ဒါကြောင့်လိုက်တဲ့အကြောင်းလေးဘုန်းကြီးပြောတာနောက်တစ်ချက်ကဘုရားရှင်အကြောင်းလေးဘုန်းကြီးနည်းနည်းလေးပြောပြအောင်မယ်ဘုန်းကြီးတို့ဘုရားရှင်အားလည်းပဲနှလုံးသားကိုဇပွဲမခင်တတ်ပါလို့ဒီလိုပဲပြောရမယ်ပါနဲ့ဆက်ပြီးတော့ပြောပြမလဲဆိုတော့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တီဝါဆိုလာပြီးရောတရနေ့မှာဘာဆိုရတာတုံးဝါဆိုရတယ်အဲ့တော့မြတ်စွာဘုရားကဝါတွင်သုံးလားပလုံးမှာဝါကပ်ပြီးတော့နေဖို့ရခွင့်ပြုတော်မူတယ်နုဇာနာမိဘိကဝေဝတ္တံဥပကံတုံးဘုရားရှင်ကဝါကပ်ဖို့မိန့်တော်မူခဲ့တယ်ဘာဖြစ်လို့ဝါဆိုခိုင်းရတာလဲဆိုတော့ဘုန်းကြီးတို့ဘုရားဖြစ်တော်မူကစားကကျန်တို့ဒေသစာရီကြွားကြလူအများရဲ့စီးပွားလုံငါကျုံငါဒေသစာရီကြွားကြလို့ဘုရားရှင်ကခီးသွားဖို့မိန့်တော်မူခဲ့တယ်အဲ့တော့ခုကြတော့ဘုရားရှင်ကဝါတွင်ကာလမှာဝါဆိုဖို့ခီးမသွားဖို့ပြန်ပြီးတော့မိန့်တော်မူခဲ့တယ်အဲ့တော့ဘာဖြစ်လို့မိန့်တော်မူခဲ့ရသလဲဆိုတော့လူတွေကကြည်ကြတယ်ဂျာစီကျုံမြို့မှာဘုရားရှင်တည်င်းသုံးတော့ရဟန်းတော်တွေဟာဆောင်းတွင်မာယောຫນွေမာယောမိုးမာယောမြေရံပဲခီးသွားနေကြတယ်ဒီတော့လူတွေဆိုတာဗုဒ္ဓဘာသာဝင်တွေပါတယ်လို့အခြားဟိန္ဒူဘာသာဝင်တွေလည်းပါမှာပေါ့သူတို့ကကဲကြတယ်ကထေညီနာမသမနာတကြဗုဒ္ဓယာဟေမန္တံပိဂိမန္ပိဝတ္တံပိစာရိကံစရိတန္တိဟရိတေဟရိဒာနိပါဏာနိဟရိဒာနိပါဟရိဒာနိတိနာနိဝိယေတံမတန္တာဧကိန္ဒရိယံကာယံဝိယေတံတာဒါမျိုးလေးကြည့်ရကြတယ် Pukhodake Pani Dengadhan Abharinda Chhatungjane Keyerepo Blule Suro Hori Dagi Vimendapheya Dapshityare Yehandiya Saunyo Nuyo Muyo Kamayui Khiitwa Nijare Didasari Lele Nijare Ero Dilo Didasari Lele Redwe Senzudo Miyate Benegu Ninche Konglaye Lele Jare Poiru Miyate Bene Chire Niyama Dwayin Miyate Chuchi Biro Madwaula Dwanayla Dariu Mino, Senzo Miate Benego, Ninchi, Gongli, Kitoa Nijare, Songyo, Nuyo, Muyo, Mia Beni, Chi, Tuane, Nautaka, Takudido, Kaya Indri, Shide, Tadawago, Nienze, Ja Gongli, Kitoa Nijare, Drua, Mia Bengu, Indri, Shide, Tashide, Lujusare, Poyu, Pidema Nijaro, Indri, Yayo, Sura, Kanjang Pietejo, Udujang Pietamogu, Ado, Poinu, Enderia, Yawa, Ganjang Pite. Edo, Hindu Bada, Wendy, Bawin, Luria, Mia Benema, Dashide, Luzani, Bime, Bidema, Nijaro, Uduzayo, Pienere, Enderia, Yotema, Mia Benema, Banaimu. Dido, Piacin, Ene, Dura, Takudi, Doga, Enderi, Shide, Tadawagu, Yenze, Jagong, Laye, Nuyo, Muyo, Songyo, Kidwa, Nanjaba, Gongi, Gayajare, Kidwa, Nain, Laida. ญาสวาโตตัตตวะลีริกูปิติจีปัจฉิจินโตยောက်เสียจากုံลีทวยโยซองโยนวยโยมูโยคีตวาจากုံปิติโลเกยจาเออตัตตวะลีริเตราแลชิมาบ่ไดแมดีเนี่ยมาพ่อยิเปียวจินน่ะบาเลซอรุรีเกยเยเดแท้มาญัตเตเปนีกูเนนฉีกုံเนอินทรีจีเดตัตตวะลีริกูญินเสียจาลีทวาจาเดซอรุตรุวาญัตเตเปนีกูบาชิเดโลเทญจาเล အသက်ရှိတယ်လို့ထင်ကြတယ်တကယ်တော့ပြီးတယ်မှာနေကြအသက်ရှိသလားမရှိဘူးလားမရှိဘူးဥဒုဇယုတ်တိအဲ့တော့ဘုရားရှင်ကလူတွေကဲ့ရတာကိုယန္တရားကြယန္တရားပြန်လျှောက်လူတွေကဘယ်လိုကဲ့ရတယ်ဆိုတော့တိတ်တိတွေတောင်းမှမကောင်းတဲ့ပြင်တရားတွေကိုဟောနေကြတယ်တိတ်တိတွေတောင်းမှမိုးတွင်ကာလမှာညင်ညင်သက်သက်နေကြတုံပြီးငတ်တွေတောင်းမှ မိုးတွင်ကာလမှာတပင်ဖြာမှာတိုက်လုပ်ပြီးတော့ညင်ညင်သက်သက်နေကြသေးတယ်ဟောဒီရန်နေရာဆောင်းရွံ့ရွံ့မိုးရွံ့ဘယ်ကမလျှောက်တက်ရှိတတဝါတွေကိုညင်စေနေစေပြီးတော့ခီးသွားနေကြတယ်ဒီလိုကြည့်ရတာကြည့်ရတော့မြတ်စွာဘုရားအနေနဲ့အဲ့မှာဝါကပ်ဖို့ဆိုတာခွင့်ပြုခဲ့တယ်ဘုန်းကြီးကပါဠိပြောကျင်တာလဲဆိုတော့ဟိန္ဒူတွေပါဝင်ဘုန်းကြီးတို့လူတွေက မြတ်တေပင်မှာတက်ရှိတယ်လို့ထင်ပြီးတော့မြတ်တေပင်နေကြိုးကြတာဟုတ်တတ်တော်တွေကိုညင်စေတယ်လို့ဒီအချက်ပါတယ်ဒီအချက်ကြောင့်လေကဲရကြတာဆမိုးတွင်မှာညင်ညင်သက်သက်နေပါတော့လားငှက်တေတောင်းမှနေကြသေးတယ်တက်ထီတေတောင်းမှညင်ညင်သက်သက်နေကြသေးတယ်ဘုန်းကြီးတို့ဖျားရှင်ကဟာလူတွေကမသိလို့ပြောတာတက်ပင်မှာတက်မရှိဘူးဘာမှမဖြစ်ဘူးခီးသွားကြလို့ဖျားရှင်ကမမိန်မဲနဲ့အများရဲ့ဆန္ဒအများနှစ်သက်တဲ့ရာကို ညက်ခဲ့တယ်ဝါစုဘုပညက်ခဲ့တာလူတွေအကုန်လုံးမှန်လို့လားလူတွေပေါ်မှာတန်ဖိုးထားလေးစားလို့လားလူတွေပေါ်မှာတန်ဖိုးထားလေးစားလို့လူတွေပြောတာအကုန်လုံးမမှန်ဘုန်းကြီးတို့ဆိုလို့ရှိရင်ဟာလူတွေဘာမှနားလဲတဲ့ကောင်းနေမဟုတ်ဘူးသူတို့ကဘီးတယ်မှာတပြားဖို့မှမတက်ဖက်နဲ့ဝေဖန်နေတယ်မြက်ပင်မှာအသက်မရှိဘူးဒီတစ်ပင်တွေကိုကြိုကျေသွားလို့လည်းပဲဘာမှအပြစ်မရှိဘူးလက်ကဖျောက်ပြောနေတာဒါမျိုးလေးတွေပေါ့ဘုန်းကြီးတို့ဆိုရင်မပြောတော့ဘူးလားပြောတော့လားတမာကုံပြချင်းလို့ကိုပြီးတယ်မှာတက်ထားတာကိုတိထားတာလေးတွေတီးစင်းချင်းလို့ပြောချင်လဲပြောမှာဒါပေမဲ့ဖះရှင်ကဒီလိုမျိုးမိန်တော်မူခဲ့သလားမမိန်ခဲ့ဘူးလားမမိန်ခဲ့တဲ့အပြင်ဘုန်းကြီးတို့ဖះရှင်ကဝါဆိုဖို့ပညတ်တော်မူခဲ့တယ်ဘာလို့ဖို့ပညတ်ခဲ့လဲဖျားရှင်ရဲ့အဲ့ဒီခေအဲ့ဒီကာကဟိန္ဒူလူမျိုးတွေပါဝင်လူသားတွေရဲ့နှလုံးသားကိုတန်ဖိုးထားခဲ့သလားဇပွဲကင်းလုပ်ခဲ့သလားဖျားရှင်လူပုဂ္ဂိုလ်မျိုးအတောင်တန်ဖိုးထားခဲ့တယ်အဲ့တော့နှလုံးသားကိုဇပွဲမခင်းကြီးဆိုတာဖျားရှင်ရဲ့လမ်းစဉ်ဘုသူ့ရဲ့လမ်းစဉ်လေမဟုတ်ဘူးလားဟုတ်လားနောက်တခါဘုန်းကြီးတို့တခါတည်းရန်ဝါထက်တယ်ဆိုတာမရှိဘူးလားရှိလားအဲ့ဝါထက်တဲ့ကိစ္စလေဗိမိသာရာမင်းကြီးကနေပြီးတော့ဒီနေ့တမန်နဲ့အကြောင်းကြားလိုက်တယ်ရဟန်းတော်တွေရှင်ဘုရားတို့ခုဝါမဆိုပါကြပါနဲ့ဦးလာမဲ့ဝါကောင်းလာကြမှာဝါဆိုကြပါ ဝါဆိုရင်ကောင်းမှာပဲဒါမျိုးလေလှမ်းဖို့တော့ရန်နေရမြတ်စွာဘုရားတွားချောက်တော့မြတ်စွာဘုရားနုဇာနာမိဘိကဝေရာဇာနံနုဝတိတုံရန်နေရတန်တန်မှာသီလကိုခြင်းတရားပြတ်မသွားဘူးတမာရီစိတ်တည်းညံ့ပြင်းမသွားဘူးပညာရီပျက်စီးမသွားနိုင်ဘူးလို့မြင်တော်မူတဲ့အတွက်မြတ်စွာဘုရားဝါဆိုဖို့လည်းပဲအကျိုးရှိတဲ့အတွက်ခွင့်ပြုတော်မူခဲ့တယ်ဝါထက်ဖို့ပဲမိသားရမင်းကြီးရဲ့ဆန္ဒပြင်းပြနေတာကိုလည်းမလိုက်ရောခဲ့ဘူးလားလိုက်ရောခဲ့တာအဲ့တော့မြတ်စွာဘုရားအနေနဲ့လကရှင်ပြန်နေလုံနေပြီးတော့သူတို့ပြောချင်ရပြောနေတာပုံမှန်ပဲနေဆိုရင်ဘုန်းကြီးတို့ဗိမိသားရမင်းရဲ့နှလုံးသားကိုဘာခင်းလို့ရရောက်တယ်ခုဘုရားရှင်ကလှုပ်ခဲ့တယ်လားမလှုပ်ခဲ့ဘူးလားဗိမိသားရမင်းကိုတန်ဖိုးထားပြီးတော့မလေးစားခဲ့ဘူးလားလေးစားခဲ့လားဒါကြောင့်နှလုံးသားကိုဇပွဲမခင်ကြီးဆိုတဲ့လမ်းစဉ်ဒီဘသူရဲ့လမ်းစဉ်ဖရာရဲ့လမ်းစဉ်လို့ပြောရင်မရဘူးလားရလားရတယ်ကဲဆိုလိုက်ရှင်လူအမြာအလေးထားလေးစားမျက်နှာသင်ပေသည်မလေးမစားယူမူညာမသာထူသူယုံညံ့သည်နှလုံးသားဆုံးစပွဲကိုခင်ပုံခင်ဤတူလာသည်အဲ့တော့နောက်ဆုံးဘုန်းကြီးတို့ဆရာတော်ရဲ့မွေးနေ့မှာဆရာတော်ကိုပူဇော်ခြင်းမှာလေဆိုရင်မှန်ကန်တဲ့ဆရာတော်တန်ဖိုးထားတဲ့ဆရာတော်မြင့်နိုးတဲ့အရာတွေကိုလေးစားလိုက်နာရမာလာပစ္စလကလှုပ်ရမာလာအကယ်၍မြတ်ပစ္စလကလှုပ်မိပြီလိလူရှုမိပြီဆိုရင်ဆရာတော်နှလုံးသားကိုပါခင်းလှုပ်ရရောက်တယ်အဲ့တော့ပူဇော်ဝဲလှုပ်တယ်ဆိုတာဇပွဲခင်းလှုပ်တဲ့သလားပူဇော်တဲ့သလားအဲ့တော့ဘုန်းကြီးတခုပြောမယ်ဘာလဲဆိုတော့စစ်ပွဲတစ်ပွဲရဲ့အဖြေဆိုတာတဲ့စစ်ပွဲတစ်ပွဲရဲ့ဖြေဆိုတာစီမံခန့်ခွဲမှုပညာမှာတည်နေတယ်စစ်ပွဲတစ်ပွဲရဲ့ဖြေဟာစီမံခန့်ခွဲမှုပညာမှာဘာဖြစ်နေလဲတည်နေတယ်ဒီစကားလေးကိုဘုန်းကြီးတို့ပီတာ F ဂရကာဆိုတဲ့အမေရိကန်ပမောက္ခကြီးတယောက်ကပြောခဲ့တယ်ပေါ့စစ်ပွဲတစ်ပွဲရဲ့အရှုံးရင်နိုင်ရင်ဆိုတဲ့အဖြေဟာစီမံခန့်ခွဲမှုပညာပေါ်မှာတည်နေတယ်ဆိုတော့စီမံခန့်ခွဲမှု management ဆိုတဲ့ပညာဟာအရေးကြီးသလားအရေးမကြီးဘူးလားအရေးကြီးတယ်အဲ့တော့ဒါကိုဘုန်းကြီးတို့ကြက်ထီရိုးဆရာတော်ဘလောက်တန်ဖိုးထားမျက်နှိုးခဲ့တယ်လေဒါလေးကိုဘုန်းကြီးပြောပြပေးမယ်ဘလို့လဲဆိုတော့ကြက်ထီရိုးဆရာတော်ကဘုန်းကြီးကျောင်းမှာရောက်လာတော့ပြန်ပြောတာလေးတခုရှိတယ်တို့တောင်မြို့ဆရာတော်ကြီးကတဲ့ဘလို့လဲဆိုတော့စွမ်းချောင်းတန်ဃာတွေကိုတဲ့သူ့အနေနဲ့ဗန္ဓပင်ရွှေတာတို့အုတ်တဲတာတို့ဓာတွေကိုမလုတ်ခိုင်းဘူးတဲ့ဘာဖြစ်လို့လဲဆိုတော့စွမ်းချောင်းတန်ဃာအလုံးရှုပ်လို့လားအလုံးမရှုပ်လို့လားအလုံးရှုပ်တဲ့တန်ဃာကိုချဝေရဝိသအပူတွေတောင်မြို့မာကနုံဘာသာတိကကျမ်းပြဆရာတော်ရဲ့ခိုင်းလေးရှိသလားမခိုင်းဘူးလားမခိုင်းဘူးတဲ့ဒီလိုပြောတယ်ဒါပေမဲ့လို့တဲ့အခြားတန်ဃာတွေအုတ်တေးသေးနေတယ်အခြားတန်ဃာတွေတစ်ပင်တွေရွှေ့နေတယ်ဆိုရင်တော့ဆရာတော်ကမိန့်တတ်တယ်တဲ့ဆွမ်းချောင်းတန်ဃာတွေကိုဘယ်လိုမိန့်လဲဆိုတော့စာတော့ကြက်မနေနဲ့ဘာတော့ကြက်မနေနဲ့လဲစာတော့ကြက်မနေနဲ့တဲ့ကြံတိုက်တာလေးတွေဖုန်ခါလေးတွေလောက်ကြလို့ဒီလိုမိန့်နေတဲ့ဒါဘာကိုပြောနေတာလဲဆိုတော့စီမံခန့်ခွဲမှုပညာဘာပညာလဲดาวมีมองทูปะနေတယ်လို့ပြောရင်မရဘူးလားရလားဘုန်းကြီးတို့ဆရာသမားဖြစ်လာရင်နှစ်ထီး၅ချက်နှစ်မ၅ချက်တန်းတူထားလို့ဖြစ်ပါမလားတံပိုးမြင်တဲ့ပုဂ္ဂိုလ်တံပိုးမြင်တယ်လို့အတိမတ်မပြုတ်ဘူးလားပြုတ်လားဆွမ်းချောင်းတန်ဃာတွေဆိုတာဘုန်းကြီးတို့ဂုဏဝိသိဋ္ဌာဆိုတဲ့ဇာမေးပွဲထိတ်တန်းကအောင်နာတွေမရှိရင်တောင်မှဘဟုပကာရတာကိုတန်ဃာတွေပေါ်မှာကျေးဇူးမများဘူးလားများလားအဲ့တော့ကျေးဇူးများတဲ့တန်ဃာတွေကိုထပ်ပြီးတော့လှုပ်ရှုပ်အောင်ခြားတန်ဃာတွေဝေယဝိဇ္ဇလုပ်နေတဲ့အချိန်ဆရာတော်ကဝေယဝိဇ္ဇခိုင်းခဲ့သလားမခိုင်းခဲ့ဘူးလားမခိုင်းခဲ့ဘူးအဲ့တော့မခိုင်းတဲ့အပြင်မှာစာလည်းမကြကြနေတဲ့စာဘာဖြစ်လို့မကြခိုင်းတာလဲဆိုတော့သ ူတစ်ပါးတွေကသူများတွေကအလုံးလုံးနေတဲ့အချိန်ကိုကစားကြက်တယ်ဆိုတော့တင့်တော်ပါမလားမတင့်တော်ဘူးဒါလေးကိုပြန်ပြောပြတယ်ပြန်ပြောပြတော့ဘုန်းကြီးကသဘောပေါက်လိုက်တယ်ဆရာတော်ဒီအပြုမူဒီပညာလေးတွေဇီစံစီမံခန့်ခွဲမှုပညာလေးတွေကိုဘုန်းကြီးတို့သိပြီးတော့ကြက်တရိုးဆရာတော်ဟာတန်ဖိုးထားခဲ့သလားတန်ဖိုးမထားခဲ့ဘူးလားတန်ဖိုးထားခဲ့တယ်ဒီလိုကောက်ချက်ချလို့ရတယ်အဲ့တော့စစ်ပွဲတစ်ပွဲရဲ့အဖြစ်အားဘုန်းကြီးတို့စီမံခန့်ခွဲမှုပညာမှာရှိနေတယ်တဲ့ဘယ်ပညာမှာရှိနေလဲအဲ့တော့စီမံခန့်ခွဲမှုပညာကိုကြက်တရိုးဆရာဆရာတော်ဟာမျက်နှိုးခဲ့သလားမမျက်နှိုးခဲ့ဘူးလားဒါလေးကိုမှတ်မှတ်သားသားဘုန်းကြီးကိုပြန်ပြောပြနေတယ်အဲ့တော့ဒီခံကွဲမှုပညာစီမံမှုပညာတိတ်ပြီးတော့အရေးကြီးတယ်ပညာတော့တက်တာချင်းတူမယ်တူမယ်စီမံခံကွဲမှုပညာပေါ်မှာမူတည်ပြီးတော့ကွဲပြားသွားတယ်ဒါတွေကတိတ်ပြီးတော့အရေးကြီးတယ်အဲ့တော့မိမိရဲ့ဆရာသမားဆုံးမခဲ့တဲ့တရားကိုကျက်တီယိုဆရာတော်ကမမျက်နှိုးခဲ့ဘူးလားမျက်နှိုးခဲ့လားဒါဆိုရင်ကျက်တီယိုเจ้าဆရာတော်အနေနဲ့တောင်မျိုးဆရာတော်ကြီးကိုပူဇော်နေတာလားနှလုံးသားကိုစပွဲကင်းလုပ်နေတာလားဒီတော့ဘုန်းကြီးတို့ယခုပူဇော်ပွဲမင်းတွေပဲပူဇော်ပွဲလုပ်တဲ့တပည့်တန်ဃာတွေနေနဲ့လဲပဲဒီစီမံခန့်ခွဲမှုပညာကိုလေကရုမထားတင်မူလားထားတင်လားမိမိတို့ကြက်တီယိုเจ้าဆရာတို့ကြီးကလေကရုပြုပြီးတော့တံပိုးထားလေစားခဲ့တယ်တံပိုးထားလေစားတာကိုမိမိတို့မွေးနေ့ပူဇော်ပွဲလုပ်ပါတယ်ဆိုပြီးတော့ဆရာတော်တံပိုးထားလေစားခဲ့တဲ့ຢာကိုမတိအန်းဆောင်နေမယ်တိတိယူရှုခဲ့မယ်ပစ္စက်လက်ကတ်လုပ်မယ်ဆိုရင်ဆရာတော်နှလုံးသားကိုဘာခင်းလို့ရာရောက်တယ်ခုဟာကဇပွဲခင်းလို့တဲ့ပွဲလားပူဇော်တဲ့ပွဲလားဒါဆိုရင်ဆရာတော်လေးစားတန်ဖိုးထားခဲ့တဲ့ຢာကိုတန်ဖိုးထားလေးစားပြီးတော့မစီမံတင်မူလားစီမံတင်လားစီမံရင်တိုးတက်မလားဆိုးရုံမလားတိုးတက်နိုင်တယ်ဒါကြောင့်မိမိတို့လည်းပဲအိမ်မှာသားသမီးတွေပေါ်မှာစီမံခံခွဲတဲ့အခါဒါလေးတွေတတိမထားတင်မလားတတိထားတင်လားတတိထားပြီးတော့ဆောင်ရွက်တယ်ဆိုရင်ဘုန်းကြီးတို့ဆရာသမားကိုပူဇော်ရမရောက်ဘူးလားရောက်လားရောက်တယ်အဲ့တော့နောက်တစ်ချက်ကဆရာတော်ကဒီစီကံမှန်ခံခွဲမှုပညာကိုဘာဖြစ်လို့ဒီလောက်ကြီးသဘောပေါက်နေရတာလဲဆိုတော့ကိုတွေးဖြစ်လို့လို့ဘုန်းကြီးကတော့ဒီလိုပဲမြင်မိတယ်ဘုန်းကြီးတို့ဓမ္မိကာရမတိုက်ကယရနာဘုံเจ้าဆရာတော်ဆရာတော်ဥတီယထံကဘုန်းကြီးကတီးပြီးတော့ကြက်တရိုးเจ้าဆရာတော် ਨੇ တွေ့တော့မေးတယ်ဆရာတော်ဩဝါဒပြီးတဲ့ချိန်မှာတောင်မြို့မာကနောင်နေခဲ့စဉ်ကဆရာတော်ကြီးမပြန်တော်မူမီကဩဝါဒပြီးတဲ့ချိန်မှာကြက်တရိုးเจ้าဆရာတော်ကကိုယ်တိုင်ဝင်ပြီးတော့ဆွမ်းကြောင်ဘုန်းကြီးဖြစ်နေပါလေနဲ့ဒီပြည့်စည်လဲတဲ့ဒီတော့တောင်မြို့ဆရာတော်ရဲ့เจ้าစဉ်လဲပြီးတော့လာတဲ့အခါမှာဒီပြည့်စည်လဲနေတာကိုတွေ့တော့လက်ညှိုးထိုးပြီးတော့ဆူသွားတယ်တဲ့ကိုရောတဲ့ဒီအချိန်ဟာကိုရောကိုတိုင်းဒီပြည့်စည်လာရမယ့်အချိန်မဟုတ်ဘူးကိုတိုင်းဒီပြည့်စည်လဲရင်တနေရာပဲပြီးမယ်လှည့်ပြီးတော့စီမံတော့နေရာတကာမှာအာလုံးသောနေရာဌာနတွေမှာပြီးစည်းနိုင်တယ်ဆိုပြီးတော့တောင်မျိုးဆရာတို့ရဲ့ချီကျူးသွားလားငေါက်သွားလားဒါဟာဘသူပဲဆရာတို့ရဲ့ကိုတွေ့လဲကြိုက်တီယိုเจ้าဆရာတော်ရဲ့ကိုတွေပဲဆရာတော်ရဲ့ကိုတွေလေအဲ့တော့တောင်မြို့မာကနုံဆရာတော်ကြီးဟာဘယ်မန်နေဂျမန့်သင်တန်းမှမတက်ဘူးပါဘူးဒါပေမဲ့လို့စီမံခန့်ခွဲမှုပညာမှာထိတ်တန့်ရောက်နေတယ်လို့ပြောရင်မရဘူးလားရလားဒါကြောင့်မာကနုံเจ้าတိုက်ဟာကဘာကြော်ခဲ့တာဘာကြော်ခဲ့တာလဲဘာပညာကောင်းလို့လဲစီမံခန့်ခွဲမှုပညာကောင်းလို့အဲ့တော့ဆရာသမားရဲ့အထံမှာကိုတွေးတွေးပြီးတော့စီမံခန့်ခွဲမှုပညာကိုတပည့်တွေနဲ့တွေးပြီးဆိုရင်နှမျောတတပြီးတော့ဆရာတော်ကြီးပေါ်မှာနှမျောတတပြီးတော့တိတ်ကြီးညိုလေးစားတဲ့စိတ်နဲ့ပြန်ပြောလေးရှိတယ်ဆိုတာကြက်တီယိုเจ้าဆရာတော်ဟာဆရာတော်ရဲ့လမ်းစဉ်ကိုမျက်နှိုးလို့လားမမျက်နှိုးလို့လားမျက်နှိုးရင်ဆရာကိုပူဇော်ရာရောက်သလားနှလုံးသားကိုစပွဲခင်းလို့ရာရောက်သလားအဲ့တော့ဆရာတော်ကပူဇော်ခဲ့တယ်လို့ဘုန်းကြီးတို့ယနေ့မွေးနေ့ပွဲပူဇော်ပွဲကျင်းပတဲ့တပည့်တွေအနေနဲ့လည်းပဲကြက်တရိုးเจ้าဆရာတော်နှစ်သက်မြတ်နိုးခဲ့တဲ့ကျင့်သုံးခဲ့တဲ့တိတ်ပြီးတော့တံပိုးထားလေးစားခဲ့တဲ့စီမံခန့်ခွဲမှုပညာကိုအလေးထားတဲ့လားပစ္စလက်ကလှုပ်တဲ့လား ပစ္စလက်ကလုတ်ခဲ့ရင်ဆရာတော်နှလုံးသားကိုဘာခင်းလို့ရရောက်တယ်ဇဝခင်းလုတ်ခြင်းသလားမလုတ်ခြင်းဘူးလားဒါကြောင့်ပူဇော်ရာရောက်အောင်အဲ့ဒီပညာကိုအလေးနဲ့ထားပြီးတော့လေ့လာပြီးတော့မကျင့်သုံးသင့်ဘူးလားကျင့်သုံးသင့်လားဒါကြောင့်ဘုန်းကြီးကဘာတရားဟောပေးတာလဲနှလုံးသားကိုဇပွဲမခင်းကြည်ပါတယ်လေကဲအလုံးနားလေကြပြီလားနားလေရင်ဆက်လက်ကျင့်သုံးပါနားလေရင်ဘာလုပ်မလဲဖျားရှင်တော်မှသိယုံလေးနဲ့ဂုံတော်တစ်ပါးမရဘူးဝိဇာသရဏတံပံတော်အတိရောကျင်ရောပြည့်စုံတော်မူသောမြတ်စွာဘုရားအတိရောကျင်ရောပြည့်စုံမှာဂုံတော်တစ်ပါးတိယောကျင်ရောပြည်စုံမှာဂုံတော်ကဘယ်နှပါလဲအဲ့တော့မိမိတို့အနေနဲ့တိယုံလေးနဲ့အကျိုးရှိနိုင်ပါမလားကုသိုလ်လေးနည်းနည်းရမှာပေါ့အဲ့တော့ကျင့်သုံးနိုင်မှပါရှိမှာလဲအကျိုးရှိမယ်ဒါကြောင့်သိရင်ဘာဆက်လုပ်မလဲဒါကြောင့်လက်တွေ့ကျင့်သုံးနိုင်အောင်ဘုန်းကြီးအနေနဲ့နှလုံးသားကိုစပွဲမခင်ကြီးဆိုတဲ့တရားကိုဓမ္မလက်ဆောင်ပေးပါတယ်ကျေတီယူကြောင့်ဆရာတော်ဘုရားရဲ့မွေးနေ့ကိုလေဘုန်းကြီးကဓမ္မနဲ့ပူဇော်ပါတယ်ဒီဓမ္မလက်ဆောင်လေးကိုနှလုံးသားထဲမှာသိမ့်ထားပြီးတော့လက်တွေ့ကျင့်သုံးနိုင်ကြပါစေလက်တွေ့ကျင့်သုံးရင်းကျင့်သုံးရင်းနဲ့နှလုံးသားထဲမှာကုသိုလ်ပါရမီတွေရည်တံပြည့်ဝမဉ္ဇဉ်ပုံဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုးစီကိုငါပြင်းပြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းတတဝါတွင်အိမ်မက်ရမက်အိမ်မက်ရမက်ကောင်းစွာမက်ကောင်းစွာမက်ဣစ္ဆေနိုင်ပါစေဣစ္ဆေနိုင်ပါစေကောင်းစွာမူတာကောင်းစွာမူတာအလင်းရောအလင်းရောသမြောက်နိုင်ပါစေသမြောက်နိုင်ပါစေမကောင်းယေစုမကောင်းယေစုအကုမျိုးကျေကျွနိုင်ပါစေကျေကျွနိုင်ပါစေသုံးပြဆယ်လီပါရမီကိုစီဖြစ်နိုင်ကြပါစေသူတော်ကောင်းတဲ့တရားမြတ်တွမ်းပတ်ကဘာတီးပါစေ